Welcome to the Voice of America in Burmese.
Mingla menek mashe Washington Bureau of VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ18ရက်ကြာသပတေးနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနေ့ခင်ဗျာခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြိုကြော်သိမ်းပြောပြမှာပါယူရိဂီစီးရီးယားနယ်စပ်အရေးသမ္မတ်ထရမ့်နဲ့အင်ပီရိုဆူရီဘကနေဒီမိုကရက်အမတ်တွေရုတ်တရက်ပြန်ထွက်သွားကြပါတယ်။ဟောင်ကောင်ရေးကိုညင်ညင်သာသာဂိုင်တွယ်ဖြေရှင်းဖို့အမေရိကန်တာဝန်ရှိသူတွေကတောင်းဆိုကြပါတယ်။တောင်ကိုရီးယားကကလေးသင်ငယ်လိန်ဖျော်ပြေးရေးခိုးလုံနေတဲ့အကြီးဆုံးအင်တာနက်ဆာမျက်နှာကိုပြိုခွဲလိုက်ပြီလို့တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရခိုင်လူထုဒုက္ခကဘာကစာနာဖို့အေးအေးရခိုင်တပ်ဖွဲ့ကတောင်းဆိုလိုက်တဲ့သတင်းလွှာမှာတော့
နော်ဆိုတော့ဘင်္ဂလီလူမျိုးတွေအနေနဲ့ရဲဒုံကဆိုရင်ကဘာကြီးကသူတို့အပေါ်မှာစာနာမှုတွေပြသခဲ့ကြတယ်အခုရခိုင်ဒေသမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတော့ကဘာကြီးအနေနဲ့လည်းဘလို့စာနာနားလည်မှုတွေကို
ဒါကတော့အေးအေးဒုစစ်ဦးစီးဒေါက်တာညိုထွန်းအောင်က VOA ကိုပြောသွားတာပါသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါထိုင်းနိုင်ငံလိတ်ကျွန်းလူတက်မှုမှာတေတံကြခံနေရတဲ့လူငယ်နှစ်ဦးအတွက်ထိုင်းပြည်ထံအယူခံအယူခံရေးအလားအလာအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်နဲ့သူယုံကြည်ရာအစီအစဉ်တို့ကိုထုံးလွှင့်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြမှာပါရှင
်။သမ္မတဒေါ်နယ်ထရမ့်နဲ့အင်ပီရိုမှာတူရကီစီးရီးယားနယ်စပ်အရေးတွေ့ဆုံဆွေးနွေးပွဲကနေအောက်လူတော်ဒီမိုကရက်အမတ်တွေရုတ်တရက်ပြန်ထွက်သွားကြပါတယ်။သမ္မတကအော်လူတော်ဥက္ကဋ္ဌဒီမိုကရက်မတ်အနန်စီဘလိုစီကိုတတိယဒဏ်စာအဆင့်လောက်ပဲရှိတဲ့နိုင်ငံရေးသမားလို့ခေါ်တဲ့အကြောင်းတယောက်သူတွေကပြောပါတယ်။စီးရီးယားကအမေရိကန်တပ်ဖွဲ့တွေကိုယူသိမ်းဖို့ဒေါနယ်ထရမ့်ကဆုံးဖြတ်ခဲ့တာကိုကန့်ကွက်တဲ့ဆုံးဖြတ်ချက်တစ်ခုကိုအော်လူတော်မှာပါတီနီယာစလုံးကအမတ်အများစုရဲ့ထောက်ခံချက်နဲ့ဗိုလ်ရုံးတွေကတီးပြလိုက်ပြီးတဲ့နောက်သမ္မတနဲ့အော်လူတော်ဒီမိုကရက်တွေကြားတွေ့ဆုံဆွေးနွေးဖို့စီစဉ်တာပါ။ဒီဆုံးဖြတ်ချက်ကိုရီပူလီကန်မတ်တွေကပါထောက်ခံတဲ့အတွက်သမ္မတကမကြေမနက်ဖြစ်နေတာလို့မစ္စစ်ဘလိုစီကဒေါနယ်တွေကိုပြောပါတယ်။အော်လူတော်လူများစုခေါင်းဆောင်စတနီဝါယာကလည်းကျွန်တော်တို့အတော့ကိုပဲစော်ကားခံခဲ့ရပါတယ်။ဒိုင်းပြိုးချိုးရေးမှာဒန်းလူညီများအဆင့်ရှိတဲ့မန်တိုင်ကြီးတခုကိုသမ္မတတယောက်ကဒီလောက်မလေးမစားပြုမှုဆက်ဆံတာမျိုးကျွန်တော်ဘယ်တော့မှမမြင်ဘူးပါဘူးလို့အင်ဖြူရောနောက်ဖက်ချမ်းမှာသတင်းတော်တွေကိုပြောပါတယ်။အောက်လူတော်ကဆုံးဖြတ်ချက်ထဲမှာထိုးစစ်ဆင်နေတာကိုရချက်ချင်းရဖို့ဒူရီသမ္မတအာရူဝန်ကိုတောင်းဆိုထားတယ်လို့ခါတွေကိုအမေရိကန်ကဆက်ပြီးကူညီထောက်ပံ့သွားဖို့လည်းတောင်းဆိုထားပါတယ်။သမ္မတအာရူဝန်ကတော့စစ်ဆင်ရေးကိုဆက်လုပ်သွားမယ်လို့အခိုင်အမာပြောထားပါတယ်။
အမေရိကန်နိုင်ငံရဲ့ဌာနမှာတွေ့နေရတဲ့နိုင်ငံရေးဗက်လိုက်မှုတွေနဲ့ပတ်သက်ပြီးစိတ်ပျက်နေရတာကနေယူကရိန်းဆန်အမေရိကန်သံတမန်ကြီးမရီဗိုနာနိုဗစ်ကိုသမ္မတဒေါ်နယ်ထရမ့်ကအလုပ်ထုတ်ပြလိုက်ချိန်မှာတော့သူအလုပ်ဆက်မလုပ်နိုင်တော့ပဲပြီးခဲ့တဲ့သတင်းပတ်ထဲမှာပဲနှုတ်ထွက်ခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီရဲ့ထိတ်တန့်ကိုရဲ့အရာရှိဟောင်းတယောက်ဖြစ်တဲ့မီခဲလ်မက်ကင်လီကဗုဒ္ဓဖူးနေ့မှာအောက်တိုဘာစွန့်စားရေးကော်မတီရှင်းမှာထွက်ဆိုခဲ့ပါတယ်သမ္မတထရမ့်ကိုတရားဆွဲဆိုနိုင်ရင်စုံစမ်းစစ်ဆေးနေတဲ့အောက်တိုဘာကော်မတီမှာနိုင်ပေါင်းများစွာဖြည့်ကြားခဲ့တဲ့မက်ကင်လီကနိုင်ငံခြားရေးဌာနဟာယိုဗန်နိုဗစ်လိုကျွမ်းကျင်တဲ့တန်တမန်တွေကိုနိုင်ငံရေးရာဖိအားပေးမှုကနေကာကွယ်ပေးလို့တဲ့ဆန္ဒမရှိဘူးလို့လည်းဝေဖန်ပါတယ်။သူဟာအမေရိကန်တန်မတ်ကြီးဖြစ်တဲ့နိုင်ငံပေါင်း၄နိုင်ငံတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးဝန်ကြီးပွန်ပီရဲ့ကိုယ်ရေးအရာရှိအဖြစ်ဝါရှင်တန်မလာခင်တခြားနိုင်ငံဒီမှာလည်းတာဝန်တွေထမ်းဆောင်ခဲ့တာပါ။သမ္မတထရမ့်ရဲ့ယူကရိန်းသမ္မတဗိုလိုဒမီယာဗဇလန်စကီနဲ့ဂျလိုက်တယ်လီဖုန်းဆက်သွယ်မှုကနေသမ္မတထရမ့်ကသူ့နိုင်ငံရေးပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဝင်ရောက်ရှင်းပြနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့နဲ့ပတ်သက်ပြီးယူကရိန်းသမ္မတကိုအပေးယူလုပ်ပြီးစုံစမ်းခဲ့တယ်စုံစမ်းခိုင်းခဲ့တယ်ဆိုပြီးအမည်မဖော်လို့တဲ့အတွင်းသတင်းပေးတဲ့တိုင်ကြားချက်ကြောင့်အောက်လွတ်တော်ကသူ့ကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်
သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှိနေဖြစ်သူရူဒီဂျူလီယာနီနဲ့ဆက်ဆက်ရှိသူတွေပါဝင်ပတ်သက်နေတဲ့ရုပ်ောက်ဖွဲ့ရောင်မုံငွေဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့ဆက်ဆက်ပြီး၄ယောက်မြောက်လူတစ်ယောက်ကိုထပ်ဖန်လိုက်ပါတယ်အမေရိကန်စီးပွားရေးသမားဒေးဗစ်ကော်ရီယာဟာအဖမ်းခံမှုအတွက်နယူးယောက်ကနေဒီလေဆိပ်ကိုဗိုလ်ရုံးတွေကရောက်လာမှာဖမ်းလိုက်တာလို့ဖက်ဒရယ်ဆိုးရွားတာဝန်ရှိသူတွေကပြောပါတယ်။သမ္မတထရမ့်အတွက်စီယုံမဲဆွဲပြီးတဲ့စူပါနိုင်ငံရေးလှုပ်ရှားမှုကော်မတီ PAC အပါအဝင်ရီပူဘလီကန်ကိုယ်စားလှယ်လောင်းတွေအတွက်ဒေါ်လာထောင်ပေါင်းများစွာကိုဥပဒေနဲ့မကန့်ညီပဲထည့်ဝင်ခဲ့တယ်ဆိုတဲ့ဆွဲချက်တွေနဲ့ဖမ်းထားတာအခုတစ်ယောက်နဲ့ဆိုရင်၄ယောက်ရှိတော့ပါပြီ။ကိုရီးယားရဲ့စီးပွားရေးဒူတွဲလို့ဖဲယူကရိန်းတွေပေါ်အမေရိကန်နိုင်ငံသားအွန်ဒရီကာကူရှကင်ကိုတော့ပြီးခဲ့တဲ့သတင်းပတ်ကကယ်လီဖိုးနီးယားမှာဖမ်းခဲ့တာပါ။ယူကရိန်းနယ်ပေါ်အမေရိကန်နိုင်ငံသားလက်ဖ်ပါနာစ်နဲ့ဘဲလာရုစ်နယ်ပေါ်အမေရိကန်နိုင်ငံသားအီဂေါ်ဖရူမန်တို့ကိုလည်းဝါရှင်တန်နဲ့မနီမူဝေဒေါ်လစ်အပီပီဆိုင်ရာလေဆိပ်ကနေပြည်ပကိုမထွက်ခင်လေးမှာပဲဖမ်းဆီးထားခဲ့တာဖြစ်ပါတယ်
တရုတ်နိုင်ငံမှာတင်ကြမှုဖလှယ်အစီအစဉ်လောက်ကန်နေတဲ့အမေရိကန်နိုင်ငံသားနှုတ်ကိုတရားမဝင်နှဲမြဲကြောဖြတ်ပြီးလူပို့ဆောင်မှုလုပ်တဲ့ဆိုရဲဆွဆွဲတဲ့နဲ့တရုတ်အာဏာပိုင်တွေကရှန်ဟိုင်းမြို့နားမှာဖမ်းဆီးထားပါတယ်အိုင်ဒါဟိုပြည်နယ်ဘရစ်ကမ်ယန်တက်ကတိုမှာတက်ရောက်ခဲ့သူကျောင်းသူအဲလစ်ဆက်ပက်တဆန်ဟာ China Horizon Company မှာအလုပ်လုပ်နေတာဖြစ်ပြီးသူနဲ့ company ပိုင်ရှင် Jacob Harland တို့နှုတ်ကိုတရုတ်အာဏာပိုင်တွေဖမ်းဆီးထားတာဖြစ်ပါတယ်ပက်တဆန်ကိုရှန်ဟိုင်းမြို့ပြင်အကျဉ်းတောင်တစ်ခုမှာဖမ်းဆီးထားကြောင်းနဲ့ဘာသာရင်းမှာမကြားရတာသတင်းပတ်နဲ့ချီရှိနေပြီလို့သူ့မိဘတွေကလူမှုမီဒီယာမှာတင်ထားတယ်လို့ company website မှာလည်းဖော်ပြထားပါတယ်ပက်တဆန် American College ကျောင်းသားတွေတရုတ်ကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးရတဲ့သင်ကြားရေးဖလှယ်နဲ့ China Horizon Company ရဲ့ Assistant Director ပါကျောင်းသားတွေ visa ရရေးနဲ့ခီးသွားဖို့အစီအစဉ်တွေသူကသူ့အလုပ်ရှင် Jacob Harland ကိုကူညီရတာဖြစ်ပါတယ်သူတို့နှစ်ဦးကိုတရုတ်အာဏာပိုင်တွေဖမ်းထားတာအခုဆို73ရက်ရှိပါပြီဟာလန်ဖန်ခံရခြင်းက18နှစ်အရွယ်သူ့ရဲ့တမီးလေးပါပေမဲ့ကလေးကိုပြန်ခွင့်ပေးပြီးသူ့ကိုတော့ဆက်ဖမ်းထားတာပါပက်တဆန်ရဲ့မိဘတွေတောင်းဆိုမှုကြောင့်ရှန်ဟိုင်းကအမေရိကန်ကောင်စီရုံးတာဝန်ရှိသူတွေကရှင်ချန်းကအကျဉ်းတောင်မှာသူမကိုမိနစ်40ကြာတွေ့ခွင့်ရခဲ့ပါတယ်
ဒီ American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UI ကနေကြာသပတေးမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြနေပါတယ်ဆန္ဒပြပွဲရက်သွားမဲ့အရေးလက္ခဏာမျိုးလက်ရှိချိန်ထိမတွေ့ရသေးတဲ့ဟောင်ကောင်ကျွန်းကအခြေအနေကိုညင်သာတဲ့နီးလန်းနဲ့ဖြေရှင်းဖို့အမေရိကန်တာဝန်ရှိသူတွေကအထက်ပြီးတောင်းဆိုကြပါတယ်။ဟောင်ကောင်လူထုနဲ့ကျွန်တော်တို့ကြားတူညီတဲ့အခြေခံတန်ဖိုးတွေဖြစ်တဲ့လူလောက်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေကိုအပြင်းအထန်အကောက်အွယ်ပေးရမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးအရှေ့အာရှနဲ့ပစိဖိတ်ဒေသကြီးရာအမေရိကန်တရုတ်နိုင်ငံသားရဲ့ဝန်ကြီးဒေးဗစ်စတီလ်ဝဲလ်ကအထက်လူတော်နိုင်ငံသားဆက်ဆံရေးကော်မတီမှာဗိုလ်ထူးနေကလုပ်တဲ့ကြားနာပွဲအတွင်းပြောသွားပါတယ်။ဟောင်ကောင်ရဲ့မြင့်မားတဲ့ကိုယ်ပိုင်အုပ်ချုပ်권အဆင့်တန်းကိုလေးစားလိုက်နိုင်ရည်ကတိဝတ်တွေကိုထိန်းသိမ်းဖို့အမေရိကန်ကတရုတ်ကိုဆက်ပြီးတိုက်တွန်းနေတဲ့အကြောင်းတထောက်ဝန်ကြီးစတူဝတ်ကပြောပါတယ်။ဇနပြသူတွေဟာ1984ခုနှစ်တရုတ်ပြည်တွင်ပူးတွဲကျင်ညာချက်ပါဂရီပြူကျွတ်တွေနဲ့တနိုင်ငံစနစ်နှစ်ခုလို့သတ်မှတ်ထားတာကိုတရုတ်အစိုးရကအသိမှတ်ပြုဖို့တောင်းဆိုနေကြတာလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကလည်း Fox စီးပွားရေးရုပ်သံသတင်းဌာနနဲ့ဗိုလ်ထူးနှင့်အစိုးပိုင်းတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောသွားပါတယ်။
ဒီဝက်ဘ်ဝက်ဘ်ဆိုက်ပေါ်မှာကလေးတငယ်မဖော်မရဗီဒီယိုတွေတင်ပြီးစီးပွားရေးလုပ်နေသူတောင်ကိုရီးယားနိုင်ငံသားတူနဲ့ကဘာတလွားကရာနဲ့ချီးတဲ့အသုံးပြုသူတွေပေါ်မှာရာဇဝတ်ကြောင်းရာတရားဆွဲဆိုပြီးအကြီးမားသုံးဆုံးကလေးတငယ်လိမ်မန်းဆိုင်ရာအမျက်ထုတ်တဲ့အွန်လိုင်းဆေးကွက်ကိုဖယ်ရှားလိုက်ကြောင်း American Britain နဲ့တောင်ကိုရီးယားအရာရှိတွေကဗိုလ်ထူးနဲ့ Washington သတင်းစာရှင်းလင်းပွဲမှာကြေညာပါတယ်။2018 March လကဖယ်ရှားပြန်နိုင်တဲ့ Welcome to Video လို့နာမည်ပေးထားတဲ့ဒီဝက်ဘ်ဆိုက်မှာကလေးတငယ်လိမ်မန်းဆိုင်ရာမဖော်မရဗီဒီယိုပေါင်း2,000ခွဲကျော်တင်ထားတာဖြစ်ကြောင်းလည်းတဲ့တရင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီလိုဝက်ဘ်ဆိုက်ရဲ့အဆိုအဝါဆုံးကလေးတငယ်လိမ်မန်းဆိုင်ရာမှာဖော်မရပြတာတဲ့ site 10ခုကိုကြည့်ရှုတဲ့အကောင့်ပေါင်းက3သန်းလောက်ရှိတယ်လို့ဗြိတိန်ရာဇဝတ်မှုကွင်းဆိုင်ရာအဖွဲ့ NEC ကပြောပါတယ်အခုလို American နဲ့တခြားနိုင်ငံတာဝန်ရှိသူတွေဘက်ကဒီဝက်ဘ်ဆိုက်ချေမှုန်းပြီးကျူးလွန်သူတွေအရေးယူဖို့လှုံ့ဆော်ခဲ့တဲ့အတွက်ကမ္ဘာတစ်လောကကလေးငယ်တွေအတွက်ပိုပြီးလုံခြုံသွားစေတယ်လို့ Washington DC အဆိုအရရှင်နေ Jessie K. Lu ကပြောပါတယ်တောလို့အမည်ပေးထားတဲ့ဒီလှုပ်ဝက် website ကိုတောင်ကိုရီးယားနိုင်ငံသားဂျွန်ဝူဆန်းကသူ့အိမ်ခန်းရကနေလှုပ်ဆောင်တာဖြစ်ပြီးသူ့ကိုမနစ်ကဖမ်းဆီးခဲ့တာပါ
။ပင်လယ်ကိုဒီတော့မှာရုပ်ရည်စစ်ဖြစ်လာနိုင်ခြင်းကိုရှင်းချရေးတွေ့နှစ်ဖက်အငင်းပွားနေတာတွေကိုတာဒမန်ရင်းနဲ့ဆစ်ဆက်ညီနိုင်တာတွေကနေတဆင့်ဖြေရှင်းကျင်နေဆိုတာဆော်ဒီအာရေဗျနဲ့အီရန်နှစ်နိုင်ငံစလုံးကသဘောထားရှိကြတယ်လို့ပါကစ္စတန်နိုင်ငံကဗိုလ်ထူးနေမှာပြောပါတယ်။အီရန်နဲ့ဆော်ဒီကြားတင်းမာမှုမြန်မာလာနေတာကိုဖြေလျှော့ဖို့နဲ့ဖြစ်နိုင်ခြေဆွေးနွေးပွဲတွေကိုဂျာဝင်စီစဉ်ပေးဖို့ပါကစ္စတန်ရဲ့တာဒမန်ရင်းကြိုးပမ်းချက်ကနေအခုလိုဖြစ်ထွန်းထုတ်တက်လာတာလို့ပါကစ္စတန်နိုင်ငံသားဝန်ကြီးရှာမမှုကရူရှိကတရုတ်တွေကိုပြောပါတယ်။အီရန်နဲ့ဆော်ဒီနိုင်ငံတွေရဲ့မြို့တော်တွေစီပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းနဲ့တူလိုက်ပါသွားပြီးတဲ့နောက်ဝန်ကြီးကိုရူရှိကခုလိုပြောတာပါ။ဆော်ဒီနိုင်ငံရဲ့အရေးပါတဲ့ဂျင်းနယ်လုံငန်းဆိုင်ရာနေရာနှစ်ခုကိုပြီးခဲ့တဲ့လကတိုက်ခိုက်ခံရပြီးနှစ်ဖက်ကြားနားလည်မှုပိုးပြီးလွဲမလာနေတာကိုဘယ်လိုကြော်လွှားနိုင်မလဲဆိုတာနိုင်ငံကောင်းဆောင်တွေနဲ့ပါကစ္စတန်ဝန်ကြီးချုပ်ခန်းနိုင်ငံသားဝန်ကြီးကိုရူရှိတို့ဆွေးနွေးခဲ့ကြတာပါ
။2024မှာအမေရိကန်တွေလာပေါ်ပြန်သွားမယ်Artemis အစီအစဉ်အတွက်အာဂတဝစ်ဆောင်အသစ်နှစ်မျိုးကို NASA American အာဂတစုဆိုင်းဖွဲ့ကထုတ်ပြန်လိုက်ပါတယ်။အခုဝစ်ဆောင်တဲ့နှစ်မျိုးဟာလှုပ်ရှားသွားလာဖို့ပိုလွယ်တယ်လို့အာဂတရင်မှုတွေအတွက်ပိုပြီးတက်တံတက်တာလည်းရှိစေမှာဖြစ်ပြီးအရင်ဒီဇိုင်းတွေမှာမသုံးသေးတဲ့နည်းပညာသစ်တွေတုံးထားတယ်လို့ NASA ကပြောပါတယ်။ EXMU လို့နာမည်ပေးထားတဲ့အနည်းအဖြူနဲ့အပြာရောင်ပါတဲ့ဝစ်ဆောင်ကလကဘာပေါ်ဝတ်ဖို့ဖြစ်ပြီးသူ့ကိုတောင်လကဘာရဲ့တောင်ဝင်ရိုးစွန်းမှာစူးစမ်းလေ့လာဖို့ဖြစ်ပါတယ်။နောက်လိန်မော်ရောင် ဝတ်ဆောင်ကတော့အိုရင်အာကာသရင်နဲ့သွားတဲ့အခါလာပေါ်ဆင်းတဲ့အချိန်နဲ့လာကပါကိုပြန်ဝင်တဲ့အချိန်မျိုးမှာအာကာသရင်ဖိအားပြောင်းလဲမှုတန်းကိုခံနိုင်မဲ့ဝတ်ဆောင်ဖြစ်ပါတယ
်ကြာသပတေးနေ့နေ့ခင်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးတတူကပြောပြသွားတာပါအခုတော့သတင်းလွှာတွေကိုဆက်လက်နားဆင်ရမှာပါရှင်မြန်မာနိုင်ငံတွင်လူနည်းစုတိုင်းသားလက်နက်ကင်တွေနဲ့မြန်မာဆိုရတက်တွေကြားစီရေးတင်းမာမှုတွေတိုးလာနေတာကြောင့်အေးအေးရခိုင်လက်နက်ကင်အဖွဲ့လိုမျိုးတိုင်းသားအဖွဲ့တွေကိုလူသစ်တွေပိုးပြီးဝင်ရောက်လာနေကြပါတယ်။မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့အခြေစိုက်တဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့အခြေစိုက်ရာဒေသမှာအေးအေးတပ်ဖွဲ့လိုအဖွဲ့တွေရဲ့လေ့ကျင့်ရေးစခန်းတွေတည်ရှိနေတာပါ။အဲ့ဒီဒေသကိုတွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော် Steve Sanford ရဲ့သတင်းလွှာကိုကိုသားညိုဦးကပြောပြမှာပါရှင်။
ဆိုရတဲ့လူမျိုးစုမဟာမိတ်တပ်တွေကြားတိုက်ခိုက်မှုတွေတိုးမြင့်လာတာကြောင့်တိုင်းသာဒေသတွေမှာစစ်သားတပ်တွေပူတိုးလာဖို့ခြေနေဖြစ်လာပါတယ်။ကိုပိုင်နေပြည်နယ်ထိန်းချုပ်ထားနိုင်တဲ့ KIA ကချင်လက်နက်ကိုင်အဖွဲ့ဟာလွန်ခဲ့တဲ့စနေနေ့လောက်ကစပြီးတော့ဖွဲ့စည်းခဲ့တဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အတွက်အခြေချစခန်းအဲ့ဒီမှာစိုက်ခွင့်ပေးထားပါတယ်။အဲ့ဒီမှာတော့မဆူဆူလိုမျိုးလူသစ်တွေအတွက်စီးလေးကျင့်တင် जा ပေးရနေရလဲဖြစ်ပါတယ
်။ရခိုင်တပ်တော်တွေကိုမင်းကလေးတင်းနဲ့ဝင်ဖို့ဆုံးဖြတ်တာတော့ဗမာတွေကကျမတို့ရခိုင်ပြည်သူပြည်သူတွေကိုအထက်ကနေဖိစင်းနဲ့လုပ်တယ်။အမေဖိနဲ့ရှုပ်ချင်မှုတွေအများကြီးမတရားနှိမ့်ဆက်တယ်ပေါ့နော်။ဒါမျိုးတွေကိုလို့ကျွန်မကမခင်ရစိတ်နဲ့ဒီအေးတတိယကိုမေဖို့ဆုပ်ဖြတ်တာဖြစ်တယ
်။အေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ဒုတိယစီဦးစီးဒေါက်တာညူထွန်းအောင်ဟာအဲ့ဒီတန်တန်းတွေမှာစစ်တပ်တန်းကိုကြီးကြပ်ပေးနေရတယ်သူဟာ။အခုဒီရခိုင်ပြည်နယ်ထဲမှာရိုဂျာမွတ်စလင်တွေကြီးပဲအကြမ်းဖက်ခံနေရတာမဟုတ်ဘူး။ရခိုင်တွေလည်းအလားတူဒုက္ခရောက်နေတယ်ဆိုတာကိုသိစေချင်တယ်လို့သူကပြောပါတယ်။
နော်ကျွန်တော်ဘင်္ဂလီလူမျိုးတွေအနေနဲ့ရေတုံးကဆိုရင်ကဘာကြီးကသူတို့အပေါ်မှာစာနာမှုတွေပြသခဲ့ကြတယ်အခုရခိုင်ဒေသမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတော့ကဘာကြီးအနေနဲ့လည်းဘလို့စာနာနားလည်မှုတွေကိုပြသဖို့အတွက်ကျွန်တော်တို့အနေနဲ့တောင်းဆိုပါတယ
်ဒေါက်တာညွထွန်းအောင်ပြောသလိုပဲနိုင်ငံတကာမှာရခိုင်ပြည်နယ်ပြဿနာဆိုရင်ရ ेंजर ကိစ္စကိုပဲအပြောများအသိများကြပါတယ်မြန်မာဆွေရကတော့ရ ेंजर ဆွေရအတုံးနှုတ်ကိုလက်မခံသလိုဒီပြဿနာအပေါ်မှာနိုင်ငံတကာကနေပြီးတော့ပုံကြီးချက်လွန်းတယ်လို့မြင်ပါတယ်ရခိုင်ပြည်နယ်မှာအခုနောက်ပိုင်းအေးရခိုင်ဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ရခိုင်ရဲသားအတော်များများထိခိုက်သေးဆုံးတာတွေဖမ်းဆီးနှိမ်ပယ်နှိမ့်ဆက်ခံရတာမျိုးတွေလည်းရှိနေတယ်လို့လူခွင့်ရေးဖွဲ့တွေကပြောပါတယ်။ရခိုင်ပြည်နယ်တွင်းတရုတ်အိန္ဒိယတို့ရဲ့ရင်းနှီးမြှုပ်နှံမှုနဲ့အဓိကစီးပွားရေးဇုံကြီးတွေတိစောက်ရေးလုပ်ခဲ့တာကြောင့်ကဲရန်တခြားမှာရှိတဲ့ထောင်ကနန်းရှိတဲ့ရဲသားတွေဥယျင်ရွှေ့ပြောင်းခဲ့ကြရပါတယ်။အဲ့ဒီဒေသတွင်းတိစောက်တဲ့ဓာတ်ငွေပိုက်လိုင်းနဲ့ပင်လယ်ဆေးခန်းဆောက်လုပ်ရေးတွေကနေပြီးတော့အိန္ဒိချင်းတွေအတွက်ဂျီနန်နဲ့သဘောတန်းငွေတွေပံ့ပိုးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီစီမံချက်တွေဟာဒေသခံတွေအတွက်တော့ဘယ်လောက်ထိအကျိုးများရှိမလဲဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့အေးရခိုင်လက်နက်ကိုင်တွေကပြောပါတယ်။ဒီလိုခံစားမှုမျိုးကိုအေးတပ်ဖွဲ့ဝင်တူဖြစ်တဲ့ကိုကျော်တန်းကလည်းခုလိုပြောပါတယ်
။ရိုးတောင်ထက်ကနေလှမ်းလို့ခြေတော်ဗမာပြည်ကိုမြန်ရတယ်ဗမာပြည်မှာအမင်းတွေထိန်ထိန်လမ်းပြီးတော့မှအဲ့လိုမျိုးရှိမလားဆိုပြီးကျွန်တော်တို့ရခိုင်ပြည်ကိုလှမ်းကြလိုက်တော့ရခိုင်ပြည်မှာမောင်မဲပြည်တို့မှနေတာကိုတွေ့ရတယ်။အဲ့ဒီတော့ကျွန်တော်စိတ်ရှိမှဒါခံစားရတယ်
အေလနကိုင်ဖွဲ့ရဲ့ခေါင်းဆောင်လေးဦးကတော့ရဲစခန်းတွေကိုစီးနှင်းတိုက်ခိုက်မှုနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးပုံမှန်တွေနဲ့တရားရုံးတင်ထားပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့အေအပါဝင်မြောက်ပိုင်းတိုင်းဒေသမဟာမိတ်အဖွဲ့နဲ့မြန်မာအစိုးရညီညွတ်ရေးကိုယ်စားလှယ်တွေအကြားမှာအပြစ်ရိုက်ရေးဆွေးနွေးညှိနှိုင်းမှုတွေကရှိနေတာပါ။ဒါပေမဲ့လည်းအခုချိန်ထိတော့ရလကောင်းတွေထွက်တာမရှိသေးဘဲတိုက်ပွဲတွေကလည်းရခိုင်ပြည်နယ်မှာရောရှမ်းပြည်မြောက်ပိုင်းမှာပါရှိနေစေဖြစ်ပါတယ်ခင်ဗျာ
။ကုသညုံပါရှင်။ထိုင်းနိုင်ငံမှာလက်ကျွန်းလူတက်မှုနဲ့တည်တံပေးခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးကိုထိုင်းဘီရင်ကပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးပါရန်ဆိုတဲ့အချက်လက်တွေပါတဲ့အတနာခံစာမူကြမ်းကိုဘန်ကောက်မှာရှိတဲ့ထိုင်းရှေ့နေများကောင်စီကတာဝန်ရှိသူတွေကအောက်တိုဘာလ16ရက်နေ့မနေ့ကဘန်ကောက်မြို့ကမြန်မာတန်ယုံကိုပေးပို့ခဲ့ပါတယ်။ဒီအတနာခံစာတဲမှာအယူခံကိုအောက်တိုဘာလ21ရက်နေ့မှာအပြီးတင်နိုင်ရေးအတွက်မြန်မာဘက်ကလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီအကြောင်းကိုထိုင်းချေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာတည်တံချမှတ်ခြင်းခံရတဲ့မြန်မာနိုင်ငံသားကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှစ်ဦးနဲ့ပတ်သက်လို့အတနာခံစာတင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးထိုင်းရှိနေများကောင်စီကရေးသားထားတဲ့အတနာခံစာမူကြမ်းကိုမြန်မာတန်ယုံကိုအောက်တိုဘာလ16ရက်နေ့ညနေပိုင်းမှာပေးပို့လာတယ်လို့ဆိုပါရယ်ဒီစာထဲမှာပါဝင်တဲ့အဓိကအချက်လက်တွေနဲ့ပတ်သက်ပြီးမြန်မာတန်ယုံရဲ့ဥပဒေအကြံပေးဥအောင်မျိုးတန်းကအခုလိုပြောပြပါရယ
်တဘောကအဓိကပေးပြီးပြီဆိုပြီးမလုပ်ဖောက်ဘူးလို့တော့လောကရှင်ကြီးနဲ့ပြောတော့ခဲ့ဒါပေမဲ့ဝင်ခံလို့ဖြစ်ဘူးတို့ကတော့ဆောက်လို့ညင်းလာတာလေအဲဝင်ခံလို့ဖြစ်ဘူးအဲ့ဒါလို့ရရလေဆိုတော့တရားရုံးနဲ့ဆိုင်မှတ်တဲ့အမေကအမေပေါ်ဖို့တော့နော်ဘယ်လိုဆုံးမလဲဟိုဘယ်လိုအထူးပြောရမလို့ပါဘူးဆိုတော့ဆက်လို့ထည့်ရတာပေါ့ အဲ့ဒါကပါတယ်ဒါပေမဲ့ဆက်လို့အပြေးဒီကထိုင်နိုင်ငံထဲမှာလူလာရောလူကန်စပတ်အချိန်မှာလည်းထိုင်နိုင်ငံရဲ့ဟိုဟာကိုစီကံဖောက်ပြတာလည်းမရှိဘူးမြန်မာနိုင်ငံမှာလည်းရာဇဝတ်ပြုစုံရတယ်လို့လည်းမရှိဘူးအတန်းတကြီးလေးတွေတင်ခဲ့ပြီးတော့မိမိမျိုးစလုံးကလည်းမုတ်ထူမာရဖြစ်နေတယ်ဒါမျိုးတွေချက်ပြီးအဓိကထားတာဆိုလို့ပြည်ထောင်မှာတပါဟိုပြည်ထောင်ကြောင်းနဲ့တတ်မှတ်ပြီးဘူးဒါမျိုးတွေပြည်ထောင်ပြည်ထောင်မှာခွင့်လွှတ်ရမ်းဆိုပြီးတော့အဲ့လိုယူထားတယ
်ထိုင်းမရေမင်းမြတ်ကိုအတနာခံစားတင်ရတာဟာမြန်မာလူငယ်နှစ်ဦးလွတ်မြောက်နိုင်ရေးနဲ့တည်တယ်မှတပါတခြားပြည်တယ်နေသည့်ရှော့ပေါ့ပေးနိုင်ရေးအလားအလာကောင်းနေရလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းဥအောင်မျိုးတန်ကတော့ဆက်ပြောပြပါတယ်
။ဒီအခုကတက်ဖို့ရတည်တယ်မရှိတာဘူး
။
ဘင်းဘင်းနေနဲ့ကနာလို့ပဲလှုပ်ပြီးပြီးတော့မှုစင်လဲဒီတက်ဖို့ကဆုံးတက်တုံးကြတာအနောက်ဆုံးပဲဆက်အထောင်းနာနေပဲကြကြထောင်းနာနေဖြစ်တဲ့ကတော့နိုင်ငံဥပဒေကြီးအဒီကန်ပြန်မလဲဆိုတိခါပြီးပေါ်လာတယ်။အဲ့ဒါလည်းဆိုရင်ဖြစ်ပြည်လာကြအောင်ရှိတယ
်။အော်တိုဘာလ18ရက်နေ့မှာတော့မြန်မာတန်ယုံကတန်မတ်ကြီးနဲ့တကွမြန်မာဘက်ကဥပဒေပိုင်းဆိုင်ရာတာဝန်ရှိသူတွေနဲ့လည်းဒီအတနာခံစာမူကြမ်းနဲ့ပတ်သက်လို့တွေ့ဆုံတိုင်ပင်ဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပြီးအော်တိုဘာလ21ရက်နေ့နောက်ဆုံးထားပြီးအတနာခံစာတင်နိုင်ရေးကိုလှုပ်ဆောင်သွားမယ်လို့လည်းဆိုပါရယ်
။တကယ်တော့နောက်ဆုံးနေ့ရက်က28ရက်ဆိုတော့28ရက်ဆိုတော့လုပ်မရဘူး။ဒီကြားမှာဒီစာကအကြေဒန်းရေးပါတဲ့စုပ်ပယ်ရှိတဲ့ဘီမထဲရောက်လို့ပါ။အဲဒါကတော့ရက်ကလေးပုံနဲ့ပုံထားတယ
်။ဒီတိမ်လူငယ်နှစ်ဦးဖြစ်တဲ့ဟန်နာနဲ့ဒေးဗစ်မီလာတို့အသက်ခံခဲ့ရတဲ့လေကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးအတွက်ထိုင်းနိုင်ငံတရားလွှတ်တော်ချုပ်ကအခုနှစ်ဩဂုတ်လ29ရက်နေ့ကတည်တံမိန့်ကိုထပ်မံအတည်ပြုပေးလိုက်တာကြောင့်ဥပဒေလမ်းကြောင်းအရနောက်ထပ်လှုပ်ဆောင်စရာနီလန်ကုံဆုံးသွားပြီဖြစ်ပါတယ်။အခုထိုင်းပြည်ထံကိုအတနာခံစာတင်ဖို့လုပ်ရတာဟာသူတို့နှစ်ဦးအတွက်တေတံကနေပြစ်ဒဏ်လျှော့ချပြီးနောက်ဆုံးကြိုးစားချက်ဖြစ်ပါတယ်။မြန်မာရွှေပြောင်းအလို့သမားခမန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဗီတိန်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါ။ဒီအမှုမှာမြန်မာရွှေပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှုခွနမှုနဲ့တရားဆွဲခဲ့ပါတယ်။ထိုင်းနိုင်ငံကော့စမွေအချင်းထောင်မှာဖမ်းဆီးခံထားရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကမှထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်ဖြစ်ပေးဒဏ်ပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်။မြန်မာရှေ့ပြောင်းလူငယ်နှစ်ဦးကိုပြန်လွှတ်ပေးဖို့မြန်မာလူ့ခွင့်ရေးကော်မရှင်နဲ့ဒေသတွင်းလူ့ခွင့်ရေးအဖွဲ့အစည်းတွေကလည်းတောင်းဆိုခဲ့ကြသလိုမြန်မာနိုင်ငံမှာလည်းသူတို့နှစ်ဦးလွတ်မြောက်ရေးအတွက်တောင်းဆိုဆန္ဒပြပွဲတွေလည်းပြုလုပ်ခဲ့ကြပါတယ်ရှင
်။ဒေါ်ရရှင်များရှင်။လာမယ့်2020ပြည်ရွေးကောက်ပွဲမှာပါတီထက်ကိုယ်စားလောင်းတွေအရေးချင်းကိုကြည့်ပြီးနည်းပေးကြဖို့အနာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်မှန်းနေပါတယ်။အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာတိုက်ကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်သလဲဆိုတာ VUE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မဲဆန္ဒရှင်တွေအနေနဲ့ကိုစလေရီရဲ့အရေးချင်းလိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါသလဲဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်12923822999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။မီနီနာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်အောက်တိုဘာလ12ရက်နေ့ကဒီနှစ်ပေါင်း20ကျော်အကြာမှာတရုတ်သမ္မတတပ်ဦးအနေနဲ့နီပေါ်နိုင်ငံကိုတရုတ်သမ္မတရှီကျင်းပင်သွားခဲ့တဲ့ပထမဆုံးကြိမ်ဒီချစ်ကြည်ရေးခီးစဉ်မှာတော့တရုတ်နိုင်ငံအကူအညီနဲ့ဟိမဝန္တာတောင်တန်းကိုဖျက်ကျော်ဖောက်လုပ်မဲ့ရထားလမ်းတိဆောက်ရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့တာကြောင့်ဒေတာရင်းတရုတ်နိုင်ငံရဲ့ဩစာလွှမ်းမိုးမှုပိုပြီးကြီးမားလာမှာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက် Antenna Pulse Reacher New Delhi ကပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။ဟိမဝန္တာတောင်တန်းကိုဖျက်ကျော်ပြီးနီပေါ်နိုင်ငံအတွင်းထိရထားလမ်းဖောက်လုပ်မဲ့တရုတ်နိုင်ငံရဲ့စီမံကိန်းဟာတောင်အရှဒေသရဲ့တရုတ်တို့အတွင်းကြကြဝင်ရောက်နိုင်မှုဖန်တီးပေးမှာဖြစ်သလိုအိန္ဒိယနယ်စပ်အနားမဟာဗျူဟာအရတရုတ်ဩဇာလွှမ်းမိုးနိုင်မှုလည်းမြင်မာလာစေမှာပါ ဒီလိုရမန်းချက်ကြီးမားတဲ့စီမံကိန်းဟာအများကအနိကစောင့်ကြည့်ခံရမယ့်စီမံကိန်းတစ်ခုလည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ရပ်ဝန်းတစ်ခုလမ်းတစ်ခုကိုကမ္ဘာလမ်းစီမံကိန်းအောက်ဆောက်လုပ်မဲ့ဒီယထာလမ်းဖောက်လုပ်မှုကိုအိန္ဒိယတို့စိုးရိမ်နေတဲ့နေသူနီပေါပြည်သူတွေအကြားလည်းသဘောထားကွဲပြားနေကြပါတယ်။ဒီစီမံကိန်းကြောင့်အာရှအင်အားကြီးနှစ်နိုင်ငံအကြားရှိတဲ့နီပေါနိုင်ငံငယ်လေးအတွက်ဖွံ့ဖြိုးတိုးတက်ရေးကိုပဲဖြစ်ပေါ်စေမလားအကျွေးနွန်နဲ့နှစ်သွားစေမလားဆိုတဲ့အမြင်တွေကွဲပြားနေတာပါအချက်၁၀ပါဝင်တဲ့သဘောတူညီချက်ထဲဟိမဝန္တာကော်ရီဒါလမ်းကြောင်းဟာအရေးအကြီးဆုံးအချက်ဖြစ်ပါတယ်အဲ့ဒီနယ်စပ်ဖြတ်ကျော်ယထာလမ်းဟာတိဘက်ကနေကတ်တမတူအဲ့ဒီကမှအိန္ဒိယနယ်စပ်ကလုံမနေအထိရှိလျားမှာဖြစ်ပါတယ်ကတ်တမတူသရီဘူဗန်တက္ကသိုလ်ကမီဂျန္ဒရာခါခီကဒါဟာအကြီးအကျယ်ပြောင်းလဲမှုတစ်ခုလို့မြင်ပါတယ
်။တမိုင်းနဲ့ဆွဲလာတဲ့ San Paradigm ပြောင်းလဲသွားပါပြီ။မနေ့ကထီတော့ကျွန်တော်တို့ကတောင်ဘက်ပိုင်းကိုပဲဂရုထားပြီးကြည်တာလေ။အခုရှီချင်းဖင်းလဲလာရောမြောက်ပိုင်းတကားကြီးလဲပွင့်သွားရောပေါ့
။ကုန်းတွင်းပိတ်နီပေါနိုင်ငံဟာကုန်းသွယ်ရေးနဲ့ကူးလူသွားလာရေးလမ်းကြောင်းတွေအတွက်တောင်ဘက်ကအိန္ဒိယနိုင်ငံကိုပဲအားကိုးလာခဲ့ရတာပါ။နိုင်ငံဆက်ဆံရေးပြောင်းလဲကောင်းမွန်လာနေတဲ့အခြေအနေတွေရင်းနှီးမြှုပ်နှံမှုအတွက်တရုတ်ဘက်ကိုပိုပြီးရင်းလာခဲ့ရပါတယ်။ကျူတိုကလည်းနီပေါ်ကိုရွေးနိုင်မဲ့တခြားလမ်းတွေဖောက်လုပ်ပေးပြီးအိန္ဒိယအပေါ်မိခွန်နေရမှုကိုရှော့ချပေးဖို့ဂရိတွေလည်းပေးလာနေတာပါတျူသမရာရှိကနီပေါ်ဟာအိန္ဒိယကောင်းလို့လည်းဆိုပါတယ
်နီပေါ်历来是中国的好邻居好朋友好伙伴
နီပေါ်နိုင်ငံဟာတရုတ်နိုင်ငံရဲ့အိန္ဒိယကောင်းနိုင်ငံဖြစ်ပါတယ်ကျွန်တော်ဟိမဝန္တာကိုဖြတ်ကျော်မဲ့လမ်းကြောင်းကွန်ရက်တွေတည်ထောင်ပြီးတော့နီပေါ်နိုင်ငံကိုကုန်းတွင်းပိတ်နိုင်ငံ landlocked ဖြစ်နေရကနေကုန်းချင်းဆက်ဆက်နေတဲ့ land link နိုင်ငံတစ်ခုအဖြစ်ပြောင်းလဲပြီးနီပေါ်ရဲ့မျောလင်းချက်အိမ်မက်ကိုလက်တွေ့အကောင့်ထဲဖော်ပြပါမယ်
။အရင်နီပေါ်အစိုးရအစဉ်ဇက်ကတော့တရုတ်ရဲ့ကမ်းလှမ်းချက်ကိုသတိထားတုံ့ပြန်ခဲ့ပေမဲ့လက်ရှိအာဏာရနီပေါ် Communist Party အစိုးရကတော့ကမ္ဘာလမ်းစီမံကိန်းနဲ့စိတ်ရောကိုယ်ပါပါဝင်နေခြင်းခဲ့တာပါ။နီပေါ်ဝန်ကြီးချုပ် KP Sharma Oli ရဲ့ရွေးကောက်ပွဲအကြိုကတိပေးချက်တွေတဲ့တရုတ်တို့နဲ့စီးပွားရေးလုပ်ငန်းချက်တွင်လှုပ်ဖို့အချက်လဲပါဝင်ခဲ့ပါတယ်။အရင်အစိုးရကရက်ဆိုင်ထားခဲ့တဲ့တရုတ်တို့တိစောက်ခဲ့တဲ့ American Dollar 1.5 Billion တန်ဖိုးရှိတဲ့ရေအားလျက်စစ်စီမံကိန်းတစ်ခုကိုလည်းပြန်လည်အသက်သွင်းပေးခဲ့ပါသေးတယ်။အခုယထာလန်ကိစ္စကတော့နီပေါ်မှာအထူးလူပြောများတဲ့ကိစ္စတစ်ခုဖြစ်လာခဲ့ပါတယ်။2015ခုနှစ်အတွင်းအိန္ဒိယကနီပေါ်ရဲ့အဓိကကုန်သွယ်ရေးလမ်းကြောင်းကို9လကြာပိတ်ပင်ခဲ့လို့နီပေါ်တို့ကုန်ပစ္စည်းပြတ်လပ်လို့ဒုက္ခရောက်ခဲ့ရတဲ့ကြောင့်ဒီယထာလမ်းဟာအိန္ဒိယပေါ်မိခိုနေရမှုကိုရှော့ချနိုင်တဲ့ကိစ္စလို့မြင်လာကြပါတယ်။တာမန်ပြည်သူအများကလမ်းကြောင်းတွေချိတ်ဆက်တဲ့ကိစ္စကိုအကောင်းမြင်နေစင်မှာပဲလေလာသုံးသပ်သူမရီဂျန္ဒရာခါခီကတော့ဒီလောက်ကြေးကြီးတဲ့စီမံကိန်းတွေကိုနီပေါ်တို့တတ်နိုင်မှာမလားဆိုပြီးတန်တရားလဲရှိနေပါတယ
်။တရုတ်ကကျွန်တော်တို့ကိုအတိုးနဲ့ချင်းငွေတွေပေးမှာပါဒါပေမဲ့နီပေါ်ဟာစီးပွားရေးကတိတ်ကိုချွတ်ချုံကြနေတဲ့နိုင်ငံဖြစ်လို့ဒီချင်းငွေတွေကိုပြန်ဆက်နိုင်မဆက်နိုင်ဆိုတာကမေးခွန်းထုတ်เสียပါဒီကိစ္စအတွက်နီပေါ်ကနိုင်ငံရေးပါတီတွေလူမှုအတိုင်းဝန်တွေနဲ့လူအဖွဲ့အစည်းတွေကြားသဘောထားကွဲနေကြပါတယ
်ကမ္ဘာလမ်းစီမံကိန်းဟာကိုလိုနီအသွင်ပုံသဏ္ဍာန်သာဖြစ်တယ်လို့ပြောထားတဲ့အိန္ဒိယနိုင်ငံအတွက်ကတော့နီပေါ်နိုင်ငံနဲ့တရုတ်တို့ထိုးဖောက်ဝင်ရောက်နိုင်တာဟာတစ်ချိန်ကနောက်ဖေးကျန်လို့ပြောနေတဲ့နီပေါ်ကိုသူတို့ဆုံးရှုံးရမယ့်သဘောဖြစ်နေပါတယ်နယူးဒေလီကသူတေတီမနဝါဂျိုရှီကအခုလိုပြောပါတယ်
။နီဘောပေါ်အသာစီးရာထားခဲ့တဲ့အချက်ကိုထောက်ပြီးပြောရရင်တရုတ်တို့အခုလိုဩဇာတက်ရောက်လာတာဟာကျွန်တော်တို့အတွက်ထိခိုက်ပါတယ်။တရုတ်တို့ကပါကစ္စတန်နဲ့နီဘောလိုနိုင်ငံတွေမှာပတ်စံတွေအများကြီးသုံးနေတယ်ဆိုရင်ဒါဟာစီးပွားရေးကြောင့်မဟုတ်ပဲမဟာဗျူဟာရေးဆိုင်ရာလှုပ်ဆောင်ချက်ပဲဆိုတာသိကြပါတယ်
။အိန္ဒိယတို့ကလည်းဘီဟာပြည်နယ်ကနေခတ်တမတူအထိယထာလမ်းဖောက်ပေးမယ်လို့ပြောထားပေမဲ့စီမံကိန်းတွေတိတ်နှေးကွေးလွန်းနေတယ်လို့ဝေဖန်ခံနေရတာပါ။ကနေ့အထိတော့နီပေါ်နိုင်ငံနဲ့အရင်ကအိန္ဒိယကဆောက်လုပ်ပေးထားတဲ့35ကီလိုမီတာသာရှည်တဲ့ယထာလမ်းတစ်စင်းသာရှိတာကြောင့်အခြေခံအဆောက်အုံဖွံ့ဖြိုးရေးအရေးတကြီးလိုအပ်နေတဲ့နီပေါ်လိုနိုင်ငံငယ်လေးအတွက်တရုတ်တို့ကပေးရလာတဲ့အခွင့်အရေးဟာညှင့်ပယ်ဖို့ခက်ခဲကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပါရှင်အခုလိုဒေတာရင်းတရုတ်ရဲ့ဩဇာကြီးမားလာတာကိုစိုးရိမ်နေကြတဲ့အကြောင်းကြားပြီးနောက်တစ်ဆက်ထဲမှာပဲဒီတရုတ်နဲ့မလေးရှားနိုင်ငံကြားမှာရေပြင်ပိုင်နဲ့ဒီအငင်းပွားနေတဲ့ကိစ္စကိုလည်းပြောပြမှာပါ။တောင်တရုတ်ပင်လယ်တွင်မလေးရှားနိုင်ငံကသူတို့ပိုင်တယ်လို့ပြောထားတဲ့ရေပြင်မှာတရုတ်ကမ်းခြေစောက်တပ်ဖွဲ့ကတင်မော်ရီဟာပြီးခဲ့တဲ့တစ်နှစ်လုံးမှာရပ်ပေါင်း258ရက်အထိရှိနေခဲ့ပါတယ်။ရေနံနဲ့တဘာဝတံငွေပေါ်ကျွဲဝတဲ့အဲ့ဒီရေပြင်ပိုင်ဆိုင်မှုပေါ်တရုတ်နဲ့မလေးရှားတို့အငင်းပွားနေကြတာဖြစ်ပြီးတရုတ်ကအသာစီးရဖို့ကြိုးစားနေတာပါ။ဒီပေါ်မလေးရှားဘက်ကရောဘလို့တုံ့ပြန်ပါတယ်လေ Ralph Jennings ရဲ့သတင်းလွှာကိုကုကြော်ကြော်သိန်းကပြောပြမှာပါ
မလေးရှားနိုင်ငံကပိုင်တယ်လို့ပြောထားတဲ့တောင်တရုတ်ပင်လယ်တွင်ရေပြင်နယ်မြေထဲမှာတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကတင်းမော်တွေပြီးခဲ့တဲ့တနင်္လာနေ့ရက်80ရာခိုင်နှုန်းအချိန်ကာလတွေမှာကင်းလည်နေခဲ့တယ်လို့အမေရိကန်သုတေသနအဖွဲ့တစ်ဖွဲ့ကပြောပါတယ်ဒီအပေါ်မလေးရှားဘက်ကဘာမှတုံ့ပြန်လှုံ့ဆော်တာမရှိခဲ့ပါဘူးကိုပိုင်တယ်လို့ပြောထားတဲ့ရေပြင်မှာတရုတ်တင်းမော်တွေဒီလောက်အချိန်အကြာကြီးလှည့်လည်သွားလာနေတာကိုမလေးရှားကဘာကြောင့်တုံ့ပြန်လှုံ့ဆော်တာမျိုးမရှိတာပါလဲနိုင်ငံကရေးရာစင်ကာပူအင်စတီကျူကအကြီးအကဲသုတေသီအိုအီဆွန်ရဲ့အမြင်ကတော့
They do monitor, but I don't think they do the shooing them away kind of thing.
သူတို့စောင့်တော့ကြည့်ပါတယ်။ဒါပေမဲ့လည်းတရုတ်တင်မောတွေကိုမောင်းထုတ်ဖို့ကြိုးစားတာမျိုးသူတို့လုပ်တယ်လို့ကျွန်တော်မထင်ပါဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီလိုလုပ်ဖို့အတွက်ရာတရုတ်ကသိအားကြီးလွန်းလာကြပါ
။တရုတ်ကမ်းခြေဆောင်တင်မောအနည်းဆုံးတစ်စင်းဟာလူကိုနီးယားတဲတောင်ကျွန်းကနေပြီးခဲ့တဲ့နှစ်အတွင်းရပ်ပေါင်း365ရက်မှာ258ရက်ရေဒီယိုထုတ်လွှင့်ချက်တွေလုပ်နေခဲ့တယ်လို့မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနအမေရိကန်သုတေသနအဖွဲ့လက်အောက်ခံအာရှရေချောင်းပွင့်လင်းမြင်တောင်မှုဆိုင်ရာအစီအစဉ်ရဲ့စက်တင်ဘာလ28ရက်နေ့ထုတ်အစီအစဉ်ကစားတစ်ခုမှာပြောထားပါတယ်။လူကိုနီးယားတဲတောင်ကျွန်းကလို့ရဟာမလေးရှားပေါ်တရုတ်ရဲ့အုပ်စိုးနိုင်မှုကိုပြသဖို့ရည်ရွယ်ပုံရတယ်လို့ရေပြင်းနယ်မြေ90ရာခိုင်နှုန်းကိုသူတို့ပိုင်တယ်လို့ပြောထားတဲ့အတိုင်းတရုတ်ကလုပ်ပြလိုက်တာဖြစ်တယ်လို့ပညာရှင်တွေကပြောပါတယ်။ရေပြင်းအကျယ်စတူယန်ကီလိုမီတာ3000ခွဲတဲ့ကနယ်မြေအသီးသီးကိုပိုင်တယ်လို့ပြောထားတဲ့အစိုးရတွေထဲမှာမလေးရှားဟာရေနံနဲ့သဘောထားငွေရှာဖွေထုတ်လုပ်တာကိုအတက်ကြွဆုံးလုပ်နေတဲ့နိုင်ငံဖြစ်တယ်လို့အမေရိကန်စွမ်းအင်သတင်းအချက်အလက်ဆိုင်ရာဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းကမ်းရိုးတန်းကင်းလက်အင်အားပိုင်းမှာတရုတ်ကိုမလေးရှားကမမှီဘူးလို့စင်ကာပူနိုင်ငံစက်မှုတက္ကသိုလ်ကရေချောင်းလုံခြုံရေးဆိုင်ရာသုတေသီကောလင်ခိုးကပြောပါတယ်
။ Most of the MMEA craft were pretty small. They could not actually go that far out to the Korean shore because
မလေးရှားရေပြင်စုမှုရေးဌာန MMEA ရဲ့ရေရင်အများစုကအတော်လေးသေးငယ်ပါတယ်။ Yukonia သက်ဆောင်ကျွန်းလိုနေရာလောက်အထိဝေးဝေးမသွားနိုင်ကြပါဘူး။အဲ့လောက်ဝေးဝေးသွားရင်ပင်လယ်ပြင်အနေအထားရာသီဥတုအနေအထားကိုရေရင်ငယ်လေးတွေခံနိုင်တဲ့အခြေအနေမျိုးရှိမှမဟုတ်ပါဘူး
။မလေးရှားမှာဝန်ကြီးချုပ်မဟာဒီယာမိုဟာမက်2018ခုနှစ်ကအာဏာမျှခင်အချိန်အထိတောင်တရုတ်ပင်လယ်အရေးကိုမပြောသလောက်ပါပဲ။ဝန်ကြီးချုပ်မဟာဒီယာကတော့သူ့နိုင်ငံမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေကိုပြန်သုံးသပ်ဖို့ပိုင်ဆိုင်မှုအငင်းပွားရေပြင်မှာစစ်သည်မော်တွေတုံးတာကိုရှောင်ဖို့တောင်းဆိုပါတယ်။မလေးရှားရေဓာတ်ကိုခင်မြောင်လုပ်ဖို့လဲ2019ခုနှစ်ကအစီအစဉ်တွေချမှတ်ခဲ့ပေမဲ့မလေးရှားရေဓာတ်အင်အားဟာတရုတ်ကိုဘယ်လိုမှမရှင်းနိုင်ပါဘူး။ပြီးခဲ့တဲ့ဆယ်စုနှစ်တွင်းတရုတ်ကကျွန်းတွေတိစောက်တာစစ်အင်အားချထားတာတွေကိုနယ်နိမိတ်ပိုင်တယ်လို့ပြောထားကြတဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်တို့ကတရုတ်ဝင်တန်တမာရေးနီလန်းနဲ့မကြာခဏကန့်ကွက်ခဲ့ကြပါတယ်။ဘော်နီယိုကနေဟောင်ကောင်အထိကျယ်ပြန့်တဲ့ရေပြင်တချို့အပိုင်းတွေကိုဘရူနိုင်းကပိုင်တယ်လို့ပြောထားတယ်လို့တိုင်ဝမ်ကတော့အားလုံးနီးပါးကိုပိုင်တယ်လို့ပြောထားတာပါ။ဆေးဆက်ညှိနှိုင်းလာအောင်မလေးရှားကိုပြရားပေးဖို့ကန်ယူရန်ဆောင်တက်ကိုတရုတ်ကအသုံးပြုတာဖြစ်နိုင်ပေမဲ့တေချာတာကတော့တခြားနိုင်ငံတွေကိုသတိပေးတာဖြစ်တယ်လို့တိုင်ပေမျိုးချန်းချီအမျိုးသားတက္ကသိုလ်ကနိုင်ငံတကာရေးရာကောလိဒူပေါမောခါချုပ်ဟွမ်ကွေးဘူကပြောပါတယ်။
我觉得还是以反正伸张主权嘛合作我不敢讲不可能
那边白的路标到了我特别开门啊路标到了就能够让面貌的不帮路上南京没事物路了就能不标业吧不那边没来埃里尼亚个了我路白的白路标的白个不一样吧
阿美国人嘛没对我们来那样因为别人没留地有刚上的个有啥吧的但不然当然这样嘛那当时可能跟你这个当地有病了嘛现在这么的跟来了个不漏了的路专精度的个标吧的ဖိလစ်ပိုင်တပ်ဖွဲ့တွေလေ့ကျင့်ရေးမှာအမေရိကန်ကအကူအညီပေးနေတယ်လို့2016ခုနှစ်ကစလို့ဗီယက်နမ်ကိုစစ်လက်နက်ပစ္စည်းတွေရောင်းချတာပြန်လုပ်လာပါတယ်။တရုတ်ကနေမြေပိုင်တယ်လို့ပြောထားတာကိုမလေးရှားကအသိမှတ်ပြုရင်စွမ်းအင်ရှာဖွေတူဖော်ရေးနှစ်နိုင်ငံပူးပေါင်းလှုပ်ဆောင်နိုင်ခြင်းရှိတယ်လို့စင်ကာပူသုတေသီအိုအီဆွန်ကမြင်ပါတယ်။အဲလိုသာဆိုရင်တော့တရုတ်နဲ့မလေးရှားကြားမှာတိမ်တိမ်မွေ့မွေ့ချင်းကပ်ကင်တွယ်ကြတာမျိုးဖြစ်မယ်လို့သုတေသီအိုအီဆွန်ကပြောပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
mingla ba myama sanaw chei manet 6 nai khwe ba bi shin voa myama ban ye cha ta pa de ni nen khin a si sin ko myama sanaw chei manet 9 nai thi set let thau lwin taw ma ba aku dutiya bai nai wet twet a pat sin kan na ri ko tin set de kha ma ro
tu ro ba policy maker ri ai be sao de pya tham me be ka bya ri pya tham me be sao ma ri be wuthu ri tu ro daw me khwe pyatana paw ba de la ai lo nen nen tong ni de
ဒါကတော့နမဲကျော်စာရေးဆရာချစ်ဦးညိုနဲ့တွေ့ဆုံမေးမြန်းထားတဲ့ဥကျော်စန်းသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။သူယုံကြည်ရာအစီအစဉ်ကိုလည်းတင်ဆက်မှာပါ။တခါကပ္ပသတင်းတွေကမြမနိုင်ငံအကြောင်းတွေကိုလည်းကြားရဖို့ရှိပါတယ်။အခုတော့ကျမတို့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးနာဆင်ရဖို့ရှိပါတယ်။ကပ္ပတဝန်းအသက်18နှစ်မပြည့်မီလက်ထက်တဲ့မိန်းမငယ်ဦးရေကတန်း650လောက်ရှိပါတယ်။ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့အစည်းအဝေးအရဒါဟာကမ္ဘာအမျိုးသမီးဥယျာဉ်ရဲ့စက္ကန့်ရာခိုင်နှုန်းလောက်ရှိနေတာပါ။ဒီလိုအရွယ်မရောက်ခင်အိမ်တော်ပြုကြတဲ့အတွက်ပညာရေးဆုံးခန်းတိုင်အောင်မတင်ယူနိုင်ကြတဲ့အပြင်စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာနောက်ဆက်တွဲပြဿနာတွေနဲ့လည်းရင်ဆိုင်ကြရပါတယ်။ VOA သတင်းတောက် Jesus Man Oni ရဲ့သတင်းလွှာကိုမမြသစင်အောင်ကပြောပြမှာပါရှင်။
အာဖဂန်နိုင်ငံသူအသက်17နှစ်အရွယ်ဘာဘူဂိုင်ကထင်းနဲ့သတင်းစာတွေရောင်းပြီးတော့မိသားစုဝင်ငွေရှာပေးနေတာကနေသူ့အမေအကျွေးဆက်ပေးဖို့အတွက်အိမ်တော်ပြုခဲ့ရပါတယ
် I was crying. I wanted someone to help, but we had no choice.
ကျမတို့မှာရွေးချယ်စရာမရှိပါဘူး။အကျွေးရှင်တွေကအရန်ကိုဖိအားပေးတာပါ။တယောက်ယောက်ကကူညီဖို့မျှော်လင့်ပြီးတော့လဲငိုမိပါတယ်။
ကုလသမဂ္ဂကလေးသူငယ်ရန်ပုံငွေအဖွဲ့ UNICEF စီရင်ွေအရာနှစ်တိုင်းအသက်မပြည့်ပဲနဲ့လက်ထက်တဲ့မိန်းကလေး12တန်းကျော်ရှိတယ်လို့ဆိုပါတယ်။အယ်ဘေးနီးယားကအသက်12နှစ်အရွယ်သမီးရဲ့မိခင် Okida Dadiza ကတော့
Una martova sembeta na ruku monta choya un vaizen time.
I married my daughter off because we have no place to live. Where could I keep her?
Me vaizen time.
Tomorrow ma nizia ma shi ke lo jama tami ko yauk ja pe sa lite. Ma hou yin tu be ma twa tha ma le.အိမ်ရုံးကကျမမအိုးပိုင်အိမ်ပိုင်ရှိခဲ့ရင်တော့သူ့ကိုကြောင်းပို့မှာပေါ့ဒီလိုဆိုရင်တော့လေသူပညာတတ်မယ်အလုပ်ရမယ်ငငယ်နဲ့အိမ်အောင်ပြုဖို့ဖြစ်ချင်မှဖြစ်မှာပေါ့လေအရွယ်မတိုင်ခင်မှာအိမ်အောင်ပြုရာတွေကလူမှုအတိုင်းအဝိုင်းအားလုံးမှာရှိနေတာပါအမေရိကန်မှာတော့တချို့ပြည်နယ်တွေမှာအရွယ်မရောက်ခင်အိမ်အောင်ပြုရာကိုတတ်မှတ်ထားတဲ့အခြေလက်တွေနဲ့ကိုက်ညီရင်ခွင့်ပြုပါတယ်ဒါပေမဲ့ဒါဟာတနည်းအားဖြင့်ကလေးတငယ်တွေကာကွယ်ဖို့ပြဋ္ဌာန်းထားတဲ့တက်ငယ်မဒိန်ဥပဒေကိုရှောင်လွှဲတဲ့သဘောဖြစ်နေတယ်လို့သုံးသပ်သူတွေကပြောပါတယ်။အသက်16နှစ်မှာအိမ်အောင်ကြခဲ့တဲ့ American သူ Kathleen Barnes က
I met him about when I was like 13, 14. So one thing after another, after a few years we just kind of ended up together.
ကျမသက်13 14လောက်ကသူနဲ့တွေ့ရပါတိတ်မကြပါဘူးတူတူနေပြစ်သွားတယ်ကျမအသက်ငယ်ငယ်နဲ့ကိုဝင်ရတယ်ဆိုပါတော့ဒါကြောင့်လက်ထပ်လိုက်ရတာပ
ါဒီလိုလူမမယ်အမျိုးသမီးအိမ်အောင်ရှင်လေးတွေဟာအရွယ်ရောက်အိမ်အောင်ရှင်တွေနဲ့ရှင်ရင်ကြောင်းထွက်ရတာအိမ်တွင်အကြမ်းဖက်ခံရတာစင်စင်ရဲရဲနေရတာပုံများတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ
်အမေမီတောင်းတန်တပြရတော
့ I lost my childhood I loved
ကလေးဘဝဆိုတာလည်းပျောက်ဆုံးသွားပါပြီကျမကြောင်းသက်ခြင်းနဲ့ဒါပေမဲ့သူတို့ကပေးတတ်မှာမဟုတ်ဘူ
းဒီကိစ္စနဲ့ပတ်သက်လို့အရေးယူဆောင်ရွက်ဖို့နိုင်ငံတကာကဖိအားပေးနေတာနဲ့အမျှလူတဦးချင်းစီနဲ့အဖွဲ့အစည်းတွေကမိန်းကလေးငယ်တွေကိုကူညီပေးဖို့ရှေ့တိုးလှုပ်ဆောင်လာကြပါတယ်ဒီလိုအကူအညီရယူခဲ့သူတန်ဇန်နီးယားကမွန်နာဟာမီစီကတော
့အကယ်ယံဝင်ကိတွမ်တာ
The night before the wedding, a local official came to our house.
မိန်းကလေးမဆောင်ငယ်ညမှာကျမတို့စီကတာဝန်ရှိလူကြီးတယောက်လာပြီးကျမအိမ်အောင်ပြုခြင်းရဲ့လားလို့မေးပါတယ်ကျမကမပြုတ်ခြင်းဘူးလို့ပြောတော့မင်္ဂလာပွဲဖျက်လိုက်ပါတယ
်ဒီထဲမှာအနေငယ်ကတော့ပျော်ရွှင်တဲ့အိမ်အောင်ရေးကိုတိဆောက်နိုင်ကြပြီမဲ့အတော်များများကတော့အိမ်အောင်ကွဲအထီးကျန်ပညာရေးလမ်းဆုံးစတဲ့အဆင်မပြေတဲ့ဘဝတွေကိုရင်ဆိုင်ခဲ့ကြရတာကို VOA ရဲ့တနစ်ကြာကောက်ယူခဲ့တဲ့စစ်တမ်းတွေအရာသိရပါတယ်ရှင်
မမြသစင်အောင်ပြောပြသွားတာပါအခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအာပေါ်မပြတ်မက်ဤတန့်စင်နဲ့အတူကောက်နှုတ်တင်ပြမှာပါရှင်လူမျိုးတုံးတက်ပြတ်မှုအတွက်နောက်ဆုံးတစ်နေ့အေးအေးယူခံရပွဲရှိနေတဲ့မြန်မာကိုတရားစီရင်ရမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုမဖြစ်မနေထည့်သွင်းစီရင်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့ The Conversation Online သတင်းစာမှာ Susan Hutchinson ရေးသားထားတဲ့စောင်းမဖြစ်ပါတယ်
အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာ9သိန်းကျော်အတင်းကျပ်မောင်းထုတ်ခဲ့တဲ့မြန်မာတပ်မတော်ရဲ့နယ်မြေရှင်းလင်းရေးဟာအခုဆိုရင်နှစ်နှစ်ကျော်ကြာခဲ့ပြီဖြစ်ပါတယ်။ဒီကာလတွေအတွင်းအများအားဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့တရုတ်နဲ့ရုရှားကန့်ကွက်ပိတ်ပင်မှုတွေကြောင့်ရိုဟင်ဂျာတွေအတိဒုက္ခရောက်နေတဲ့အခြေအနေနဲ့ပတ်သက်လို့လုံခြုံရေးကောင်စီကအသံတိတ်နေခဲ့ပါတယ်။ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုအတွက်မြန်မာအစိုးရကို ICJ နိုင်ငံတကာတရားရုံးတင်ဖို့ဂမ်ဘီယာနိုင်ငံကဆောင်ရွက်မှာဖြစ်တယ်လို့ပြီးခဲ့တဲ့လကကုလသမဂ္ဂအထွေထွေညီလာခံမှာဂမ်ဘီယာဒုသမ္မတအစ္စတိုထိုရေးကကြေညာခဲ့ပါတယ်ရိုဟင်ဂျာတွေအတွက်တရားမျှတမှုရဖို့ဝိုင်းဝန်းဆောင်ရွက်မှုမှာဂမ်ဘီယာအနေနဲ့ဥဆောင်ဖို့အသင့်ဖြစ်နေပြီး OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့အစည်းကိုစားပြုပြီး ICJ နိုင်ငံတကာတရားရုံးတင်သွင်းမှာဖြစ်တယ်လို့ဒုသမ္မတကပြောပါတယ်ဒီဖြစ်စဉ်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးထောက်ခံဖို့လေကုလအထွေထွေညီလာခံမှာသူကတိုက်တွန်းခဲ့ပါတယ်မြန်မာအနေနဲ့နောက်ဆုံးမှအရေးယူခံရပွဲရှိနေပေမဲ့အခုလိုရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုကနေကာဝေးရမှာကမ္ဘာအစ္စလာမ်နဲ့အတိုင်းဝိုင်းကိုပဲတာဝန်ပုံကြီးမပေးသင့်ဘူးလို့ဆောင်းမရှင်ကဆိုပါတယ်မြန်မာတပ်မတော်ရဲ့လူမျိုးတုံးတပ်ဖြတ်မှုလှုပ်ရှားမှုမှာအဓိကဖြစ်တဲ့လိင်ပိုင်းဆိုင်ရာနဲ့ကြားမအပေါ်အခြေခံတဲ့အကြမ်းဖက်မှုကိုလျော့ပါသွားစေရေးအာယုံဆိုင်လှုပ်ဆောင်မှုနဲ့အတူနိုင်ငံတွေအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေကြောင်းဆောင်းမရှင်ကထောက်ပြပါတယ်။လူမျိုးတုံးတပ်ဖြတ်မှုမှာလိင်ပိုင်းဆိုင်ရာနဲ့ကြားမအခြေခံတဲ့အကြမ်းဖက်မှုကိုအသုံးပြုတဲ့အချက်ကို ICJ နိုင်ငံတကာတရားရုံးကမဖြစ်မနေထည့်သွင်းအရေးယူကင်တွယ်ဖို့အလွန်အလွန်ကိုအရေးကြီးကြောင်းဆောင်းမရှင်ကဆိုပါတယ်။ICJ နိုင်ငံတကာတရားရုံးအနေနဲ့အမှုကိုစီရင်ရမှာနိုင်ငံချင်းအလိုက်ပဲကင်တွယ်ပြီးပုဂ္ဂိုလ်တဦးချင်းစီအပေါ်အပြစ်ပေးစီရင်တာမျိုးမရှိပါဘူး။1948ခုနှစ်ကပြဋ္ဌာန်းခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသဘောတူညီချက်အရလူမျိုးတုံးတပ်ဖြတ်မှုဥပဒေတွေကိုပုဂ္ဂိုလ်တဦးချင်းစီကချိုးဖောက်ကျူးလွန်ခဲ့ပေမဲ့လေဒီပြစ်မှုကျူးလွန်မှုကိုအပြစ်ပေးဖို့နဲ့လူမျိုးတုံးတပ်ဖြတ်တာကိုကာကွယ်ဖို့အတွက်နိုင်ငံတွေမှာတာဝန်ရှိနေကြောင်းသတ်မှတ်ပြဋ္ဌာန်းထားပါတယ်မြန်မာနိုင်ငံအနေနဲ့1958ခုနှစ်ကုလသမဂ္ဂရဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသဘောတူညီချက်မှာလက်မှတ်ရေးထိုးထားပါတယ်ဒီသဘောတူစာချုပ်မှာအခြားနိုင်ငံတစ်နိုင်ငံအနေနဲ့သူတို့လိုက်နာရမယ့်တာဝန်ကိုချိုးဖောက်တယ်လို့ယူဆရတယ်ဆိုရင် ICJ နိုင်ငံတကာတရားရုံးအနေနဲ့ကင်တွယ်တရားစီရင်ခွင့်ပေးထားတဲ့ပြဋ္ဌာန်းချက်ပါဝင်နေပါတယ်ဆိုလိုတာကတော့ ICJ တရားရုံးကအမှုကိုကြားနာစစ်ဆေးခြင်းရောက်ပြီးဆိုရင်မြန်မာအစိုးရနဲ့လုံခြုံရေးကောင်စီဒါမှမဟုတ်နှစ်ခုစလုံးမဖြစ်မနေလိုက်နာဆောင်ရွက်ရမှာဖြစ်ပါတယ်။ဒီတော့ ICJ ကအမှုကိုစတင်ကင်တွယ်ပြီးဆိုတာနဲ့မြန်မာနိုင်ငံတွင်းကိုချက်ချင်းတက်ရောက်မှုတွေဖြစ်စေနိုင်တယ်လို့စောင့်မရှင်ကဆိုပါတယ်။ ICJ ရဲ့ကင်တွယ်စီရင်မှုဟာလိင်ပိုင်းဆိုင်ရာနဲ့ကြားမအခြေခံနဲ့အကြမ်းဖက်မှုမှာလူတအူးချင်းစီအလိုက်ခံစားခဲ့ရမှုကသာမကအစုလိုက်အပြုံလိုက်ထိခိုက်ခံရမှုကိုတိမှတ်ပြုကုစားပေးရလဲရောက်ကြောင်းစောင့်မရှင်ကရေးသားထားပါတယ်ရှင်။
မြန်မာနိုင်ငံတည်ရန်ဇာတာဒူးဖော်ရဲ့လုပ်ငန်းတွေပွင့်လင်းမြင်သာမှုရှေးရှုဆိုတဲ့ခေါင်းစဉ်နဲ့ felix.com ကအောက်တိုဘာလ16ရက်နေ့ထုတ် nsenergybusiness.com မှာရေးထားတာကိုဖတ်ရပါတယ်ဘသူပိုင်းနဲ့ဆိုတာတရားဝင်မှတ်တမ်းတွေမှာထုတ်ဖော်ပြီးတော့မထားတဲ့အကျိုးမြတ်ရှာလုပ်ငန်းတွေကတရားစာတာလုပ်ငန်းတွေအတွက်အဓိကပြဿနာဖြစ်တဲ့အကြောင်းထောက်ပြထားပါတယ်ဘသူပိုင်းနဲ့ဆိုတာကိုအစစ်စစ်ဖုံးကွယ်ထားမှုရဲ့နောက်ွယ်မှာမူးယစ်မှောင်ခိုမှုတရားမဝင်တစ်ခိုးထုတ်မှုစတဲ့လုပ်ငန်းတွေနဲ့အစိုးရတရားစာတာတွေကိုဝေခဲယူရာတွေအခွန်ရှောင်တာတွေဖြစ်နေတယ်လို့လည်းဆိုပါတယ်အစိုးရကိုဘလောက်အခွန်ဆောင်ရမယ်ဆိုတာကိုတိတိကျကျပြောထားတာမရှိဘူးဒီလိုအမှောင်ရိတ်ခုပြီးတော့လုတ်ကင်နေတဲ့တရားမဝင်လုပ်ငန်းတွေပပအောင်ဆိုရင်တော့အစိုးရအနေနဲ့တိတိကျကျတရားဝင်ကြီးညာမှဖြစ်မယ်လို့ထောက်ပြထားပါတယ်မြန်မာနိုင်ငံတွင်းကရေနံနဲ့သဘာဝဓာတ်ငွေ့ဆိုင်ရာကုမ္ပဏီတွေအားလုံးအပြင်ကြောက်မြင့်နာလုပ်ငန်းတွေပါတွဲလုပ်နေတဲ့ကုမ္ပဏီတွေအနေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထုတ်ပြန်မှုရေနံသဘာဝဓာတ်ငွေ့နဲ့တည်ရန်စာတာတူဖို့ရေလုပ်ငန်းဆိုင်ရာစံနှုန်းထိမ့်သိမ်းရေးအဖွဲ့ EITI က2023ခုနှစ်ကတောင်းဆိုခဲ့ပေမဲ့ကုမ္ပဏီတချို့ကပဲလိုက်ရောခဲ့တယ်လို့ဆိုပါတယ်မြန်မာဆိုရဘက်ကတော့ပွင့်လင်းမြင်သာမှုကဏ္ဍမှာတိုးတက်မှုရှိတယ်လို့ EITI ကမကြသေးခင်ကပြောတာကိုကြည်ကြအောင်ဖြင့်မြန်မာနိုင်ငံမှာမူဝါဒရေးရာပြုပြင်ပြောင်းလဲမှုလှုပ်ဆောင်နေတာကို EITI ကအတိအမှတ်ပြုတဲ့သဘောတက်ရောက်တယ်လို့ဆိုပါတယ်ဒါပေမဲ့လုံပိုင်ခွင့် license ချပေးမှုစစ်တပ်နဲ့ဆက်ဆက်တဲ့ကုမ္ပဏီတွေနဲ့ကြောင်မြတ်ထွက်ကုန်စည်ရင်းနဲ့အစိုးရပိုင်လုပ်ငန်းတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုပြည်သူတွေကိုချပြနိုင်ဖို့လိုသေးတယ်ဆိုတဲ့အကြောင်းကို EIGI ကထောက်ပြထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင
်။ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုနားဆင်ခဲ့ရပြီးတဲ့နောက်မှာတော့ဒေါ်လလတန်းတင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာအစီအစဉ်တွေကိုကျမတို့ပြန်လည်ထုတ်လွှင့်ချက်တွေကတခုခုပြန်ပြီးတော့တင်ဆက်ပါပါရှင်။
ရီမနဲ့ကျင်ပြမယ် ADM အတုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက F R O N T front ကရှေ့ R U N N E R runner ကအပြေးသမားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ရှေ့ကပြေးနေတဲ့လူပေါ့ ADM အဒီပဲကလည်းရှင်းပါတယ်ရှေ့ကပြေးနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့အဓိပ္ပာယ်ယူနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် Jim Brown is the front runner in the governor's race. Most of the voters support him.
Jim Brown ဟာပြည်내အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာအနိုင်ရမယ့်အလားအလာအကောင်ဆုံးလူပဲပေါ့မဲဆန္ဒရှိအများစုကလည်းသူ့ကိုထောက်ခံကြတယ်လေလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race. Most of the voters support him.
အနိုင်ရဖို့အလားအလာအကောင်ဆုံးလူဖြစ်နေတဲ့ဆိုရင် ADM အသုံးရဘယ်လိုပြောမလဲ
Front runner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ADM အသုံးပဲဖြစ်ပါတယ်
ဒါကတော့ဒေါ်လာလတန်းတင်ဆက်နေတဲ့ American 3 English စာအစီအစဉ်တွေကတခုကိုကျမတို့ပြန်လည်ထုတ်လွှင့်ခဲ့တာပါရှင်။အခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။အခုခါမြမနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးကြိုးပမ်းမှုတွေရှိနေပေမဲ့ပြည်သူလူထုရဲ့အကျင့်စရိုက်တွေဟာနှစ်ပေါင်းများစွာဖြည့်ဆည်းခံထားရတဲ့ပုံစံအတိုင်းဖြည့်ဆည်းဟောင်းနန်နေစေဖြစ်တယ်လို့စာရေးဆရာချစ်ဦးညိုကဆိုပါတယ်။ဥကျော်စန္ဒာနဲ့ဆွေးနွေးသုံးသပ်ရမှာတော့ဒီကျမတို့ VOA ရုံးချုပ်မှာဆရာချစ်ဦးညိုလာရောက်ချိန်မှာဥကျော်စန္ဒာတွေ့ဆုံမေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါတယ
်။စီကံပြက်မြဲ၊ကျင်းပြက်မြဲ၊ကိုချင်းတရားမဲ့မြဲ၊အဲစာမဖမြဲ၊အဲတိညာမြဲလည်းမတိုးတက်မြဲ။ဘာလို့ဆိုစာဝနေရင်တော့ပဲလိုက်ပြီးတော့ဒါနဲ့ဒါနဲ့ကိုမပေးနိုင်အောင်ဖြစ်နေတော်သနာဆရာကောင်းတဲ့ပြည်သူလူထုပါကျွန်တော်အပြစ်တင်တာမဟုတ်ကျွန်တော် blame လို့ပါအောင်ပြည်သူလူထုဘာလို့ဆိုနှစ်ပေါင်းများစွာစနစ်တကျအဖျက်စီးခံခဲ့ရတဲ့နှလုံးသားနဲ့ဥနောက်တွေဖြစ်နေတော့အဲ့ဒါကိုကျွန်တော်မနဲ့ဆွဲတင်နေရတယ
်ဟုတ်ကဲ့အဲ့တော့နှစ်ပေါင်းများစွာပျက်စီးလာခဲ့တဲ့စိတ်ဓာတ်တွေသဘောထားတွေ attitude အဲ့ဒါတွေဆိုတော့အချိန်တော့တော်တော်ရမှာဒီစာပေဟောပြောပွဲတစ်ခုလောက်နဲ့လုံလောက်မယ်ထင်ပါသားတော့ဘယ်ပုံပဲနည်းပြုပြင်တဲ့ထင်ပါလေဒါကိုမူတစ်ခုစီမံရင်းတစ်ခုချပြီးတော့ပြုပြင်ပြောင်းလဲဖို့လွတ်တယ်လို့မထင်ပါစေ။
တိတ်ထင်တာပေါ့။စာပေဟောပြောပွဲတစ်ခုနဲ့မလုံတော့ပါဘူး။စာရေးရင်းနဲ့လည်းမလုံတော့ပါဘူး။တချင်းတွေဆုံးလို့လည်းမလုံတော့ဘူး။ကာဝဲတွေကလည်းမလုံတော့ဘူး။အဓိကလိုရမှာကပညာရေးလိုရမှာ။အဲ့ဒီမူလာဒန်းကလေးတွေရဲ့အမှုချင်းစိတ်နေသဘောထားစပြီးတော့အခုလိုအမေရိကန်လိုနိုင်ငံကြီးတွေမှာဘယ်လိုသင်ပေးနေလဲ third grade မှာ fourth grade မှာစသည်အဲ့ဒီခါလေးတော့တက်နိုင်တဲ့အတူယူပြီးတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ကိုက်ညီတဲ့ပညာရေးစနစ်ကိုအခြေခံပြီးတော့မှနောက်10နှစ်15နှစ်လောက်မှကျွန်တော်ထင်တယ်အဲ့လမ်းစာပေါ်မှာကျွန်တော်မမိပါဘူ
းပညာရေးဆိုလဲဆရာက qualify ဖြစ်တယ်ဖြစ်ဖို့ပညာရေးတော့ကားနေပြီးတော့စာရေးဆရာတက်လို့ပြပုံပုံဟု
တ်ကဲ့ဟုတ်ကဲ့
အဲ့တော့အခုပညာရေးလည်းပဲပြောင်းလဲလုပ်တယ်ဆိုရဲစကားတော့ကြားနေရတယ်လက်တွေ့ပြောင်းလဲမှုတော့တစုံတရာမြင်ရတော့ဆရာ
တိတ်မမြင်ရသေးဘူးဗျမမြင်တခုတော့ပြောင်းတိစာပြောင်းလဲမှုတော့ပြည်သူနေတိသင်မယ် civic သင်မယ်အဲ့ဒါရောတော်တော်လေးလှုပ်ရှားလာပြီအဲ့ဒါသိကောင်းတယ်လာလာနောက်ကျန်တဲ့ syllabus တို့ဘာလို့ညာအဲ့ဒါကျွန်တော်လည်းမသိဘူးကျွန်တော်တိတ်နေနဲ့အလှမ်းဝေးသွားပြီလေဆိုတော့ပြီးတော့နောက်တစ်ခုကဒီဝန်ကြီးဌာနနဲ့ပတ်သက်လို့ပေါ့ဗျာပြောရရင်တော့ ministry ပေါ့ဗျာเนาะဘာ ministry of for education အဲ့ဒီက minister အင်မတန်ရေးကြီးတယ်အဲ့ဒီ minister လက်ဥကဘာဒီကြီးတို့ဘာကြီးတို့ညာညွှန်ချုပ်တွေညွှန်မှုတွေပါအင်မတန်ရေးကြီးပါတယ်သူတို့က policy maker တွေအဲ့ဘယ်စာအုပ်တွေပြထားမယ်ဘယ်ကြံစည်တွေပြထားမယ်ဘယ်ဆောင်မတွေဘယ်ဝတ္ထုတွေတော်တော်တော်မဲခွေးပြဿနာပေါ်ပါသေးလားအဲ့လိုနည်းနည်းတုံးနေတဲ့တောင်းကန်အရာရှိတွေရှိနေမြတ်ကာလပေါ်တော့တုံးနေမှာပါ
ဟိုမြန်မာအရေးလေ့လာတဲ့ပညာရှင်ကြီးကပြောတယ်တခြားလူမဟုတ်ပါဘူး Professor David Steinberg ကကျွန်တော်ပြောတယ
်ပ
မာပြားဝန်ကြီးတချို့နဲ့သူတွေ့တယ်တဲ့မကြသေးခင်နှစ်တွေရတဲ
့
သူတို့ရဲ့ခေါင်းဆောင်ရဲ့မူဝါဒချမှတ်တာနဲ့ပတ်သက်ပြီးတော့သူတို့ပြောခြင်းတွေတခုခုသူတို့ဟာအဲ့လိုပြန်လည်ဆွေးနွေးတဲ့လေ့ကျင့်သူတို့စီမှာအခုတိမရှိဘူးလို့ပြောတယ်ဆိုတော့တော်တော်စိတ်ပြတ်တယ်လို့သူကပြောတယ်အဲ့ဒါပေါ့
ဟုတ်ပါတယ်ဟိုပြန်လည်ဆွေးနွေးဖို့တဲ့ဒါနောက်တစ်ဆင့်ဒီကိုပြောတဲ့စကားတောင်ကိုဘယ်လိုတောင်ယူရမလဲဆိုတာမသိတဲ့လူတွေအများကြီးရှိတယ်။အဲ့လူကြီးတွေထဲမှာဥမာဟိုနေ့ကဘကုတန်းဝန်ကြီးချုပ်ဝင်းသိကျောင်းဆရာမလေးနဲ့ပတ်သက်ပြောရတာဆရာကျောင်းဆရာသိမှာပေါ့နေမှုထိုင်မှုဘာလုံယူရေးတောင်ယူရမလဲစားရွာသားတွေကလိုက်ပြီးရွာသားလိုက်ပေါ့ပြေလည်သွားရင်သူတို့ပဲ okay ဆိုတာဒါမတော်တော်မကောင်းတဲ့စကားဗျ။တာလူသားမန်တယောက်တော့မပြောသင့်တဲ့စကားအဲ့ဒါကိုမင်းစတာတယောက်ကဝန်ကြီးချုပ်တယောက်က prime တယောက်ကပြောတယ်ဆိုတာတော့ကျွန်တော်စဉ်းစားမရဘူး။ ဘာကြောင့်အဲ့လိုပုံကူမျိုးတွေကျွန်တော်ပုံကူရင်မပြောဘူးနော်ဘာကြောင့်အဲ့လိုတိုင်းပြီးထိခိုက်နေနေစီမဲ့ပြောဆိုအပြုမှုတွေအဲ့လိုပုံကူတွေဘာကြောင့်ဒီလိုခန့်ထားတာလဲ I don't know
အဲ့ပြောဆိုနေပတ်သက်လို့လဲကျွန်တော်သိပြီးနေကိစ္စတခုရှိပါတယ်ဆရာတို့တတ်နိုင်မယ်ထင်တယ်အထူးသဖြင့်လူငယ်တွေ Facebook မှာကြီးလိုက
်
comment ကြီးတယ်ဆိုတာ international မှာတော့အကျန်တခုပေးထားရင်အဲ့ဒီကောင်းတဲ့အကျန်ကိုဘယ်လိုဖြစ်သင့်နေမလဲပြောဦးဆဲရတာကြီးပဲဗျာအဲ့ဒါကိုတော့ပြပြင်ပြောင်းလဲဖို့ဘယ်လိုနည်းနဲ့များလုပ်နိုင်မယ်ထင်ပါလဲ
ဒီလိုပြအကြောင်းအင်းကိုအရင်ရှာလဲအောင်အကြောင်းကိုဒီမှာကျွန်တော်တို့အကျိုးတရားဖော်လို့ရအောင်ကျွန်တော်မြင်လိုက်တဲ့အကြောင်းကတော့ခုန260 oppressed အဲ့ဒီကနေပြီးတော့ဖွင့်ထုတ်ပြီးတော့သူဖုန်းတွေလည်းပေါ်လာတော့အဲ့ဒီမှာအောင်းထားသမျှအပူတွေကထွက်လာတော့အပူထုတ်လိုက်သလိုပဲဟိုကြီးစွာဝန်းချုပ်နေတဲ့ဂျားတွေကအင်မတန်ကောင်းတဲ့ဝန်းတို့စေးစားလျက်သလိုအဲ့မှာအပုတ်တွေအဆက်တွေထွက်လာတာဆိုနော်နည်းနည်းတော့ဥပမာရိုင်းမယ်ကြမ်းမယ်အဲ့တော့ထွက်လာတော့အစရိယာမှာ educated မဖြစ်တဲ့သူတွေအစရိယာမှာစိတ်ချင်ပေါက်နေတဲ့သူတွေဓာတ်ခံပြည့်နေတဲ့သူတွေစီးပွားရေးအရာမပြည့်လည်တဲ့သူတွေဒေါသတွေနဲ့တုံ့ပြန်မောဟတွေနဲ့တင်တဲ့ကောင်နဲ့တင်တုံ့ပြန်တဲ့ကောင်နဲ့တုံ့ပြန်အဆဲတွေအဲ့မှာဖြစ်ကုန်ဒါပဲအဲ့တော့အဲ့ဓာတွေကိုကျွန်တော်တို့ကဘယ်လိုထိန်းပေးရမလဲဆိုတော့ကောင်းသော post တွေမြန်မြန်တင်ပြီးတော့ကောင်းသော comment တွေမြန်မြန်ရေးတဲ့အဲ့ group ကိုတတ်တတ်ဖွဲ့ပြီးတော့လုပ်ပြမှာရမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့ပြောတာကျေးဇူးတင်လူတွေဟာယောဂဘာဖြစ်နေလဲဆိုတော့ယောဂရှာသလိုပဲဘယ်ဆင်းနဲ့ကုရမလဲဆိုတော့ပြောထိုင်လို့ခက်ရှာရှာရဖြစ်နေအဲ့တော့
ယောဂကတော့ပြောတတ်
တယ်ပြောတတ်တယ်ဘယ်လိုကုရမလဲအဲ့ဒီဟာဆို
ယောဂကတော့ပြောတတ်တယ်ဆေးကိုမပြောတော့ကျွန်တော်ထင်တယ်အဲ့ဒီ Facebook ကအဲ့ဒီယောဂကိုလည်းအဲ့ဒီခုနဆင်းနေပဲကုအောင်ကောင်းတယ်တင်အဲ့တော့ခုနပြောဒီမှာလို့ဝေပါ comment နေပေးပို့ပြီးတော့ကောင်းတဲ့ comment နေပေးပို့ကောင်းတဲ့ comment နေပေးဟိုလူကမှားရလဲဝန်ခါအဲ့လိုလှုပ်သွားခြင်းရပြင်အဲ့ဒီလို think tank တခုရှိတယ်လို့ပမာပြီးမှာကျွန်တော်ထင်တယ်
ကောင်းပါလေဆိုတော့နောက်တစ်ခုကဒီ Facebook နဲ့ပတ်သက်ပြီးတော့အပုံစကားတွေကိုထိန်းချုပ်ဖို့အစွန်ရောက်ဝါဒတွေကိုထိန်းချုပ်ဖို့ဆိုတာ control လုပ်မဲ့ regime တစ်ခုထားလာကြတယ်လုတ်တယ်လို့ကြားရတယ်မြန်မာနိုင်ငံမှာလည်းလုတ်တယ်လို့ကြားပါတယ်ဘယ်လောက်ထိရောက်တယ်ထင်ပါလဲအဲ့ဒါ
မရှိတော့
ဘူး10နေရပဲ
10နေကြလို့10နေကြမှာတော့ drop ကိုရင်းအသီးသီးပြမောင်နှမသားမီမကြားဘူးမလားလား10နေကြအဲ့ဒါကိုဒီ Facebook သက်ဆိုင်ရကနေအများကြီးထိန်းချုပ်တင်တယ်အဲ့ဒါကျွန်တော်အဲ့လိုတင
်အဲ့ဒီလူငယ်တွေနေမကဘူးတချို့အကျော်မပုံကိုယ်တွေသာသနာဝန်ဆောင်ပုံကိုယ်တွေထဲမှာတောင်မှပဲရသားမပြောခြင်းတဲ့စကားကိုလူရှိသူရှိမပြောမတတ်တာကိုပြောတဲ့လူတွေရှိစားအဲ့ဒါတွေကြတော့ပဲလို့ဆိုအ
ဲ့ဒီဆိုကြတော့ပေယောကကတ်နေတာဗျပြောရင်တော့သူတို့ကိုအာဏာပေးမယ်ငွေပေးမယ်စီးရုံးမယ်ကားပေးမော်တော်ကားပေးမယ် facility အကုန်လုံးပေးမယ်ပြီးပြီးတော့ရော့ဆိုပါးစပ်ထဲခွန်ပြီးတော့မင်းတို့အဲ့ဒီဆဲဆိုထဆဲကြတာအဲ့ဒါတွေကလုံးဝကိုပြောရင်တော့အောက်တန်းကြတဲ့စိတ်ဓာတ်တွေပါဗျာအဲ့တော့အဲ့ဒါတွေရုပ်သိမ်းလိုက်ရင်သူတို့မပြောတော့ဘူးအဲ့ဒါကိုဆရာကျော်စံသားကနေသူတို့ဘက်ကနေယူပြီးတော့ဆရာကျော်စံသားပေးလိုက်ငါပြောခိုင်းတာပြောဆိုဆရာကျော်စံသားပြောခိုင်းတာသူတို့ပြောတော့မယ်အဲ့လိုလူစားတွေအများကြီးရှိတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥမာဘိုးကျော်အောင်ဆန်းလို့ပုဂ္ဂိုလ်ဆိုသူကတော့တိုင်းပြည်ကိုပြုပြင်သင်းတာသူမင်းကတော့ဆဲပြီးဆိုပြီးတော့မောင်းမဲပြီးတော့ပြောရင်ပြောတာပဲလူတွေနားထောင်ကြရတာအမှန်ပြောတာပဲဆိုပြုပြင်သင်းတယ်မင်းတို့ရဲ့အကျင့်တွေဘယ်လိုပြင်ကြပါညာဆိုပြီးတော့ဆိုတော့ဒီလူတွေကိုကြတော့အခုခေတ်နိုင်ငံရေးသမားတွေကလည်းပါဇက်ထက်ပြောမထွက်တာတွေ့ရတယ်သူတို့အစွန်ရောက်မဖြစ်တဲ့ကိစ္စတွေကိုသူတို့လှုံ့ဆော်နေရတာကိုတောင်ရှိရနိုင်ငံသမားတွေကလည်းပြောမထွက်ကြဘူးဆိုတော့နိုင်ငံရေးသမားဆိုတာကတော့လူလူထောက်ခံမှုကိုစတေးရမှာမို့လို့ချင်းချင်းနေကြလို့ထင်ပါတယ်အဲ့ဒီကိစ္စကိုဆရာဘယ်လိုမြင်လဲ
လူလူထောက်ခံမှုဆိုတဲ့ရည်ရွယ်ချက်နဲ့လုပ်နေရင်တော့အဲ့ဒါနိုင်ငံသမားအဆင်မဟုတ်ဘူးလားသူ့ရင်ထဲကစိတ်ဓာတ်ဓာတ်ခံကရှင်းနေတတ်နေမယ်အဲ့တော့ဘုံချုပ်ဆဲတာတွေကပြိတ္တကကြိုက်တယ်အမလေးငါတို့ဆဲတယ်တော့ဘာနိုင်ငံကြီးဖြစ်သွားအမလေးဆဲတယ်တော့ဘာလို့ပြောတဲ့သူကစိတ်ဓာတ်ဓာတ်ခံကြီးတတ်နေတယ်တကယ်ရွေးချယ်ကြီးကောင်းနေတယ်ကောင်းတော့သူပြဿနာထွက်တယ်လေဘယ်တော့ပဲကြမ်းတမ်းကြမ်းတမ်းအဲ့ဒီနောက်မှာတန့်ရှင်းမှုတန့်စင်မှုရှိတယ်ဆိုတာပြဿနာနားထဲဝင်တယ်အခုနိုင်ငံရေးသမားတွေကလူလူကိုစီးယုံမှုဆွဲဆောင်မှုဆိုပြောနေကြတယ်ဘယ်လိုပြောပြောဘယ်တော့ရင်ကြီးကြီးပြောပြောအဲ့ဒါကြီးကနောက်ခံမတန့်တဲ့ခါကျတော့အဲ့စလုံးကြီးအရာမထင်ဘူးဘယ်လိုပြောပြောအရာမထင်ဘူးအဲ့ဒီထဲမှာမပြောရမဆိုတာဖြစ်တော့ပိုးတောင်ရမထင်သေးတယ
်
အဲ့တော့ပြောရရင်တော့တာဝန်ရှိတာဝန်ယူထားတဲ့ခေါင်းဆောင်ဆိုတဲ့ပုဂ္ဂိုလ်တွေတော်တော်များများသုံးဖို့တချို့မှာအဲ့ဒါနဲ့မထိုက်တန်တဲ့ကိစ္စတွေအများကြီးရှိနေတယ်
ဆရာဒီအကြောင်းတွေကိုဟောပြောပွဲထဲမှာလူလူရှေ့မှာထည့်ပြောရင်ဆရာလွလွလပ်လပ်လုံအောင်ပြောခွင့်ရှိရထင်ပါသလ
ားအဲကျွန်တော်မနေ့ကပွဲမှာဘော်တီမိုးလာပထမဆုံးလုပ်တဲ့ပွဲကျွန်တော်အခုလွလွလပ်လပ်ဟိုရင်းဖြစ်နေတဲ့ issue တခုပေါ့ဗျာဘကိုးတိုင်းဝန်ကြီးကိစ္စအကျွန်တော်ထည့်ပြောရတယ်စင်မောင်းနေပြီ
ဘာဘူးဗမာပြည်မှာဆိုရင်ပြောတယ
်ဗမာပြည်မှာလည်းပြောမှာကျွန်တော်ပြောမှာ
အဲ့တော့လွလွလပ်လပ်တော့ပြောခွင့်ရှိတယ်ပေါ့
ရှိတယ်သို့တော့နောက်ပိုင်းကျွန်တော်ဘယ်လိုခဲရမလဲကျွန်တော်မသိဘူးဒါပေမဲ့ကျွန်တော်စေနာမှန်တဲ့ပုဂ္ဂိုလ်ကြီးကကျွန်တော် insult လုပ်တာမဟုတ်ဘဲနဲ့ပြောနေတာဆိုတော့ကျွန်တော်လေးပြတ်တတ်နေဆရာကျော်သားလာ
စိုက်ပေးရေးသားမှုနဲ့ပတ်သက်လို့လည်းကျွန်တော်ကစိုက်ပေးရေးသားမှုကစင်ဆာဘုတ်မရှိတော့ဘူးအဲ့တော့ကိုဟာကိုပေါ့ထိန်းပြီးတော့ဒါ self sensor ဆိုတဲ့စကားတော့မဟုတ်ဘူးလေ self regulation နဲ့ပေါ့လေဘာလို့မလုပ်သင့်ဘူးဆိုပြီးထိန်းပြီးတော့ရေးကြလို့ပြောတယ် အဲ့ဒါကဘလောက်ထိအဝင်ကွင်ကြဖြစ်နေတယ်အခုနားပဲဆရာပြောတာဟုတ်တယ်လူငယ်စာရေးဆရာတယောက်ကသူ့စာအုပ်ထွက်လာကြတဲ့ကအချင်းဦးစီးကတရားစွဲခံရတယ်ဆိုတော့အဲ့ဒါမျိုးပြောပါအောင်စာပေလောကမှာထုတ်ဝေခွင့်ကောလွတ်လပ်မှုအပြည့်ဟွာရှိနေပြီလား
အဲ့ဒါဆိုရင်တော့စာပေလွတ်လပ်ခွင့်ဆိုတာကိုစာပြောရလိမ့်မယ်စာပေလွတ်လပ်ခွင့်ဆိုတာရေးချင်တာရေးပြီးတော့ထုတ်ချင်တာထုတ်ပြီးတော့ဖတ်ချင်တာဖတ်တာလွတ်လပ်ခွင့်လို့မခေါ်ဘူးဆရာကျောင်းသားသိပါတယ် history မှာလည်းပါတယ်ကျွန်တော် philosophy မှာလည်း freedom ဆိုတာ necessity နဲ့ပေါက်ပေါ်တာအဲ့ necessity နဲ့ freedom နဲ့တွန်တွဲနေတယ်ဒုံးမြန်တစ်ခုဟာလွတ်တင်လိုက်တဲ့အခါမှာသူအစင်းစင်ဖြုတ်ချတယ်သူအောက်ကနေဆွဲထားတဲ့အားတွေကိုဖြုတ်ချပြီးတော့သူ့ရဲ့ object ထဲပိုက်လမ်းကြောင်းနဲ့ရောက်သွားတဲ့အခါမှာသူအဲ့မှာသူ freedom ရသွားတယ်အဲ့ဒီ freedom ရောက်ဖို့အတွက်သူ့ကိုကင်ချုပ်ထားတဲ့အရာတွေကိုအစင်းစင်ဖြုတ်ချတယ်အဲ့ဒါစနစ်တကျဖြုတ်ချမယ်စနစ်တကျသူပိုက်လမ်းကြောင်းနဲ့မှသူလဲပမယ်အဲ့ဒါမှတကယ် freedom သူ freedom ကျွန်တော်တို့စာပေမှာအဲ့တိုင်းပဲဒီပြောချင်တာပြောမဟုတ်ဘူးကိုယ်လွတ်လပ်မှုကသူများလွတ်လပ်မှုကိုမထိခဲ့စေရဘူးကိုလိုလာမှာသူများနှလုံးကသူများအုံအောင်မစော်ကားဘူးအဲ့ဒီမလိုလားအတော့အနှောက်ဖွဲ့များကိုဖြုတ်ချပြီးတော့ဖြစ်လာတာမှအဲ့ဒါမှတကယ် freedom အဲ့တော့စာရေးဆရာသူကိုယ်တိုင်မှရှိနေတဲ့ပြောရရင်တော့ဗုဒ္ဓဘာသာရေးကပြောမယ်ဆိုဘယ်လိုပဲရှိနေတဲ့စိတ်မကောင်းတဲ့စိတ်ထားတွေအကုသိုလ်တွေလောဘဒေါသမောဟတွေအဲ့ဒီအတ္တကိုယ်ရိုးကြီးတာတွေအဲ့ဒါတွေဖြုတ်ချပြီးအဲ့ဒီကနေလွတ်ပြီးဆိုမှသူကစာပေလွတ်လပ်ခွင့်တကယ်ရှိတာကျွန်တော်အဲ့ဒါ ideologically ပြောတာပါ
ဆိုမြန်မာနိုင်ငံမှာရောမလိုလားတဲ့အပိုင်းကိုဖြုတ်ချနေရတဲ့အစင်ပဲလားလိုလားမှုတကယ်ရောက်ပလား
မရောက်သေးပါဘူးဖြု
တ်ချနေရတ
ယ်မရောက်သေးပါဘူးဖြုတ်ချနေရတဲ့အစင်ပဲရှိပါသေးဖြုတ်ချတယ်တော့ကတ်တွယ်ပြီးလိုက်လာတယ်ရှိသေးအဲ့တဲ့ရှိုးစာရေးဆရာလေးရှိုးအမှုပြန်ချင်တာရောင်တောင်ကြောင်တောင်ပေါင်တောင်နဲ့အဲ့ဒါတွေတွေ့တန်းနေတာရှိသေ
းဆိုတော့ဒီအစင်မှာအနာပိုင်းတွေကတရားဝင်ဆွဖက်ဖို့လိုသလား
မလိုပါဘူ
းသူကသူဖြစ်သွားမဲ့တော
့ဖြစ်သွားတာအနာပိုင်းတွေတရားဝင်ဆွဖက်မယ်ဆိုရင်ပြဿနာရှုပ်သွားနိုင်တယ်
နောက်ဆုံးတစ်ခုဖြစ်ပါလိမ့်မယ်မြန်မာနိုင်ငံစာပေလောကကိုအင်းကြီးချင်းနိုင်ငံတွေနဲ့နှိုင်းအနောက်နိုင်ငံတွေနဲ့ထားလိုက်ပါတော့နဲ့နှိုင်းရှင်မယ်ဆိုရင်ဆရာဘယ်လိုပြောလို့ပါလဲလူတို့ကိုတကယ်တံပူးစီစီအကျိုးပြုနေတဲ့စံနဲ့တိုက်လာရတာပေါ့လေ
အဲ့ဒီမေးဖို့တော့ကျွန်တော်ဝမ်းလဲစွာနဲ့ဖြေရတော့မှာဘာလို့ဆိုတော့ကျွန်တော်စီမှာ library မပြောနဲ့စာအမားဆိုင်တော့မရှိတော့ခလေးတွေအတွက်ရုပ်ပြကတ်တွန်းလူငယ်တွေအတွက်ဘာညာဘာညာအင်မတန်နှဲပါသွားပြီဒါပေမဲ့အဲ့ဒါကိုအခုပြန်ပြီးတော့ကျွန်တော်တို့upgrade ပြောင်းကျွန်တော်တို့ကြိုးစားနေကြပါတယ်။တခြားနိုင်ငံတွေနဲ့ရှင်းမယ်ဆိုတော့မြန်မာပြည်ဟာနောက်တန်းရောင်းမြဲလဲပါပဲ
။အဲ့ဒါအဲ့ဒီ library တွေ publication တွေနေသွားတာ demand နေလို့လားသူတို့မဟုတ် facility မရှိလို့လား
။အစားတွေကမရှိလို့။အစားတွေကမရှိလို့။လုတ်ပေးမဲ့သူတွေကလုတ်ရကောင်းမှမသိလို့။တနည်းအားဖြင့်လုတ်မပေးခြင်းလို့လုတ်ပေးရဆိုရင်နောက်ကလိုက်လာပါတယ်။ပြည်သူလူထုကအင်တာနက်သနားစရာကောင်းတာဆရာကျော်သားသားရယ်။နော်သူတို့ကြွေးမယ်ဆိုရင်သူတို့စားမယ်။အစိတ်ကြွေးလဲသူတို့စားမိမှာ။အားရကျူလေစမ်းမှာလာလို့ခေါ်ရင်တို့လိုက်မယ်သွားလို့ဆိုရင်တို့ထွက်အဲ့လိုပြည်သူလူထုဖြစ်နေရှာတယ်အဲ့ဒီအချိန်မှာခေါင်းဆောင်ကနေပခုံးဖက်ပြီးခေါ်သွားမှဆိုရင်လိုက်မဲ့သူတွေကြီးပါပဲအဲ့လိုခေါ်မဲ့ခေါင်းဆောင်ကမပေါ်ခဲ့ဘူ
းဦးကျော်ဇန်သားရဲ့မြမရေးသုံးသက်ချက်ပါအခုတော့မမိုးဖြူတင်ဆက်မဲ့သူယုံကြည်ရအစီအစဉ်မှာတော့မတ်ငိမ့်ဤဤထွေးဘာတွေယုံကြည်တယ်လဲဆိုတာနားဆင်ရမှာပါရှင်
နောက်ပိုင်းပေါ့နော်အဲ့လိုမျိုးလူတွေအဲလူတွေရဲ့စိတ်ကိုမြင်ရတဲ့ဟာကဓာတ်ရိုက်ဓာတ်ရိုက်နေပါပေါ့အဲ့လိုမျိုးမြင်ရတဲ့ဟာကမြန်မာနိုင်ငံမှာဆိုလို့ရှိရင် Facebook ဖြစ်လာတယ်ပေါ့ဒီ Facebook ပေါ်ကနေပြီးတော့လူတွေကဟိုဖုံးဝက်ထားရည်လည်းအများကြီးရှိရှိမှာပေါ့နော်ဒါပေမဲ့သူတို့စိတ်ထဲမှာရှိတဲ့အကြောင်းအရာတော်တော်များများကိုထုတ်ပြီးတော့ပြောလာကြတယ်ထုတ်ပြီးတော့ပြလာကြတယ်ပေါ့အဲ့ထုတ်ပြလာရတဲ့မှာအရန်ကိုကောင်းတဲ့အရန်သဘောကောင်းတဲ့အရန်စိတ်လည်းအရန်ကောင်းတယ်ဆိုတော့ထုတ်ပြရတဲ့လူတွေရှိသလိုမျိုးပဲအမ်မကြိုက်ဘူးမကျေနပ်ဘူးအရန်ဆန့်ကျင်တဲ့လူတွေလည်းရှိရပါတော့အဲ့ဒီထဲမှာမှအဲ့လိုမျိုးအရာအကြောင်းအရာတိုင်းကိုလိုက်ပြီးတော့အကန့်လှုပ်တယ်အဲ့လိုမျိုးအဲ့လိုမျိုးလူတွေလည်းသတိထားမိလာရင်ဒီဘလိုမျိုးအကြောင်းအရာပဲဖြစ်ဖြစ်ဥပမာအခုမြန်မာနိုင်ငံမှာလက်တလော hit ဖြစ်နေတာဆို Unicode ပြောင်းတာပေါ့နော်ကျင်းကပြောင်းနေဆိုလဲအဲ့လိုလူတိုင်းဟိုလိုက်လို့လို့ရရဲအလွယ်တကူလိုက်လို့လို့ရမယ့်ဟာမျိုးဆိုရင်လည်းစန့်ကျင်တဲ့ဒါတွေမကတဲ့ဒါအကြီးကြီးပဲအရှိကိုပြောတာပေါ့နော်တကယ်ကြလို့ရှိရင်ဒီ family မှာလည်းမိသားစုရဲ့မှာလည်းအဲ့လိုအမေမကောင်းချောင်းတွေပြောမယ်အဲ့လိုမျိုးကိုကအမိခင်ဖြစ်နေလို့ရှိရင်လည်းကလေးမကောင်းချောင်းတွေအဲ့လိုကလေးကိုမချစ်ပါဘူးကလေးကိုခင်မဆိုင်နိုင်ဘူးအဲ့လောက်ထိလူမျိုးထုတ်ပြောကြတယ်လူတိုင်းကအရန်ချစ်တယ်ဆိုတဲ့ဟာကိုတို့ကမချစ်ဘူးဆိုပြီးထုတ်ပြောကြရပေါ့နော်အဲ့ဒါကအဲ့ဒါကလေအဲ့ဒီအငုံစိတ်ကိုကိုယ်တိုင်ခံစားမိလာတာဘယ်လိုလဲဆိုတော့ ဒီလူတွေကအရင်မဲ့အတကြီးတဲ့သူတွေလားပေါ့ဘာဖြစ်လဲဆိုတော့ဒီလူတွေကကို broker family ကလူတွေကြီးပဲလည်းမဟုတ်ဘူးနောက်ပြီးတော့အရန်ကိုဆုံးရှုံးနစ်နာမှုတွေကြီးပဲတစ်လုံးကြုံခဲ့ရတဲ့သူတွေလည်းမဟုတ်ဘူးနောက်ပြီးတော့သူအမြဲတမ်းရှုံးနေတဲ့သူတွေလည်းမဟုတ်ဘူးပေါ့နော်အဲ့လိုမျိုးအောင်မြင်နေတဲ့အကြောင်းအရာတစ်ခုခုရင်းစီမှာလည်းသူတို့အောင်မြင်နေတာရှိတယ်အလုပ်တွေလည်းလုပ်နေကြတယ်ဝင်ငွေတွေလည်းကောင်းတယ်သူရဲ့ status တွေလည်းကောင်းတယ်အဲ့ဒီကြားရမှာအဲဘယ်လိုခေါ်မလဲအကြောင်းအရာတိုင်းကိုအရန်ကိုအကန့်လှုပ်တယ်ဆန့်ကျင်ပြီးတော့ဟာတာတွေလုပ်ဖြစ်တယ်အဲအကြောင်းအရာတိုင်းကိုအဲ့လိုမျိုးဒေါသတွေထွက်ကြတယ်ပေါ့နော်အဲ့လိုမျိုးတွေပြောတဲ့ကပြောတာကလူတွေရဲ့အငုံစိတ်ကိုပြနေတာလားပေါ့ကိုယ်စိတ်ထဲမှာရှိနေကိုယ့်ရဲ့နောက်ပိုင်းမှာရှိနေတဲ့အငုံစိတ်ကတကယ်တမ်းတော့ခုန broken family တို့ relationship တို့အဲ့အရာတွေနဲ့မဆိုင်မဲနဲ့ပေါ့နော်အဲဒီအတတခုနဲ့နောက်မှာရှိနေရလားလို့သတိထားမိလာရဲ့ပေါ့နော်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ပါရှင်ကြာသပတေးနေနေခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါသမ္မတဒေါ်နယ်ထရမ့်နဲ့အင်ပီရိုမှာတူရကီဆီးရီးယားနယ်စပ်အရေးတွေးဆဆွေးနွေးပွဲကနေအောက်လူတော်ဒီမိုကရက်မတ်တွေရုပ်တရက်ပြန်ထွက်သွားကြပါတယ်သမ္မတကအောက်လူတော်ဥက္ကဋ္ဌဒီမိုကရက်မတ်နန်စီပလိုစီကိုတရီယာဒန်ဇာအဆင့်လောက်ပဲရှိတဲ့နိုင်ငံရေးသမားလို့ခေါ်တဲ့အကြောင်းတယောက်သူတွေကပြောပါတယ်။ဆီးရီးယားကအမေရိကန်တပ်ဖွဲ့တွေကိုရုတ်သိမ်းမှုသမ္မတထရမ့်ကဆုံးဖြတ်ခဲ့တာကိုကန့်ကွက်တဲ့ဆုံးဖြတ်ချက်တစ်ခုကိုအောက်လူတော်မှာပါတီနှစ်ရာစလုံးကအမတ်အများစုရဲ့ထောက်ခံချက်နဲ့ဗိုလ်ဒူးနေကဒီပြုလိုက်ပြီးတဲ့နောက်သမ္မတနဲ့အောက်လူတော်ဒီမိုကရက်တွေအကြားတွေ့ဆုံဆွေးနွေးဖို့စီစဉ်တာပါ။ဒီဆုံးဖြတ်ချက်ကိုရီပပလီကန်မတ်တွေကပါထောက်ခံတဲ့အတွက်သမ္မတကမကြေမနက်ဖြစ်နေတာလို့မစ္စစ်ပလိုစီကသတင်းတော်တွေကိုပြောပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနမှတွေ့နေရတဲ့နိုင်ငံရေးဗလမ်းမှုတွေနဲ့ပတ်သက်ပြီးစိတ်ပျက်နေတဲ့အချိန်မှာပဲယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမရီအီဗနိုဗစ်ကိုသမ္မတဒေါ်နယ်ထရမ့်ကအလုထုတ်ပြလိုက်ချိန်မှာတော့သူအလုဆက်မလုပ်နိုင်တော့ပဲပြီးခဲ့တဲ့သတင်းပတ်ထဲမှာပဲနှုတ်ထွက်လိုက်တာလို့နိုင်ငံရေးဝန်ကြီးမိုက်ပွန်ပေရဲ့ထိတ်တန့်ကိုရေးအရာရှိဟောင်းတစ်ယောက်ဖြစ်တဲ့မိုက်ကယ်မက်ကင်လီကဗိုလ်ဒူးနေမှာအောက်လူတော်စုံစမ်းရေးကော်မတီရှေ့မှောက်ထွက်ဆိုပါတယ်သမ္မတထရမ့်ကိုတရားစွပ်စွဲနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လူတော်ကော်မတီမှာနိုင်ပေါင်းများစွာဖြည့်ကြားခဲ့တဲ့မက်ကင်လီကနိုင်ငံရေးဌာနဟာအီဗနိုဗစ်လိုကျွမ်းကျင်တဲ့ဇာတ်မန်တွေကိုနိုင်ငံရေးရဖိအားပေးတဲ့ကနေကောက်ွက်ပေးလို့ရတဲ့စံတာမရှိဘူးလို့လည်းဝေဖန်ပါတယ်။စံနာပြဟိုရီရက်သွောမဲ့ရေးလက္ခဏာမျိုးလည်းရှိချိန်ထိမတွေ့ရသေးတဲ့အောင်ကောင်ကျုံးကအခြေအနေကိုငြင်းသာတဲ့နီလန်းနဲ့ဖြေရှင်းဖို့အမေရိကန်တာဝန်ရှိသူတွေကအထပ်ပြေးတောင်းဆိုကြပါတယ်။ဟောင်ကောင်လူထုနဲ့ကျွန်တော်တို့အကြားတူညီတဲ့အခြေခံတန်ဖိုးတွေဖြစ်တဲ့လွတ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ညင်းစွာစုဝေးခွင့်တွေကိုအပြင်းထန်ကောက်ွက်ပေးရမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးအမေရိကန်နိုင်ငံရေးဌာနလက်ထောက်နိုင်ငံရေးဝန်ကြီးဒေးဗစ်စတီလ်ဝေးကပြောပါတယ်။ကလေးသင်ငယ်တွေရဲ့လိမ္မာဆိုင်ရာမဖွဲ့များဗီဒီယိုတွေတင်ပြီးစီးပွားရေးလုပ်တဲ့တန်ကိုရီးယားနိုင်ငံသားတို့နဲ့ကဘာတလောရာနဲ့ချီတဲ့အသုံးပြုသူတွေပေါ်ရာဇဝတ်ကြောင်းကတရားစွဲပြီးအကြီးမားဆုံးကလေးသင်ငယ်လိမ္မာဆိုင်ရာများထုတ်တဲ့အဲ့ဒီအွန်လိုင်းစီးပွားကိုဖယ်ရှားလိုက်တဲ့အကြောင်းအမေရိကန်ပြည်ထောင်စုတောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကျေးဇူးပါရှင်သတင်းအချင်းချုပ်ကိုကိုချော်ချော်သိန်းကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်အင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာပါရှင်ကြာသပတေးနေ့နဲ့ခင်အစီအစဉ်ကိုနားဆင်ခဲ့ကြတဲ့ VOA ပရိသတ်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်။အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.